Welcome to the Voice of America in Burmese.
Minglan and Nekimashin, American Piran Zunero, Washington, D.C., and UM Yamabai season, and a town second Kune, Ogolan, and Set Donye, both who name it Chowna Gane season ago, Dai Tolan Pinuabi. Line to me that don't send Liza, Liza Shin and Gaza, Rogan and Penunas, and I do a good Tolan Jane at the Bieni, View A, Internet Samyana, the Facebook Samyana, View A Burmese News Malay, Wuyang Nas, and I'm Marishin.
ကျွန်မရှားပုံပါဒီမနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်ကျွန်မကတော့ဆုမြတ်မှာပါရှင်အာဖဂန်နစ္စတန်ကိုနောက်ထပ်အမေရိကန်စစ်သားဘလောက်ဆေးလွှတ်မယ်ဆိုတာမဆုံးဖြတ်ရသေးဘူးလို့ကာကွယ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်ဒီနေ့လာနေ့ကတိုင်းပြည်ခဲ့တဲ့အမေရိကန်ရေတပ်သင်္ဘောကြီးရဲ့ရေတွေဝင်တွေတဲ့အခန်းထဲမှာအလောင်းတွေတွေ့ရှိတယ်လို့ပစိဖိတ်ဒေတာရေတပ်မှတာဝန
ရှားတွေအတွက်ဗီဇာထုတ်ပေးမှုရပ်ဆိုင်ထားလိုက်တဲ့အကြောင်းနဲ့အတူ
Government of Burma has not done a lot of the things that have been recommended already. They haven't.
ရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီး HRW လူအခွင့်အရေးဆောင်ကြည့်ရေးအဖွဲ့ကဂျွန်စစ်တန်ပြောသွားတာပါ။ပြည်စုံကိုတည်နေပြီးမှနားဆင်ကြပါမယ်။ဒီအကြောင်းနဲ့အတူမလေးရှားနိုင်ငံမှာကျင်းပနေတဲ့စီးကိန်းမှာရှင်ပြန်နေတဲ့အမြန်မာဘောလုံးအသင်းကိုအားပေးတဲ့ပြည်သက်တချို့တိုက်ခိုက်ခံရတဲ့အကြောင်းနဲ့ထိုင်းနိုင်ငံလက်ကျွန်းလူတက်မှုနောက်ဆုံးအခြေအနေကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်ကိုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မုံနဲ့ကိုကျော်အောင်လွင်တို့ပြောပြပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကိုနောက်ထပ်တပ်သားဘလောက်ဆေလွှတ်ပဲဆိုတာမဆုံးဖြတ်ရသေးဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်လုံခြုံရေးအတွက်အမေရိကန်ကဆက်ပြီးစည်ရေးထောက်ပံ့သွားမယ်လို့တမရဒေါ်နယ်ထရန့်ကြေညာခဲ့ပြီးတဲ့နောက်မှာဝန်ကြီး Mattis ကအင်္ဂါနေ့မှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ကြီးရည်လေပူးတွဲစေဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Dunford နဲ့တိုင်ပင်ဆွေးနွေးနေပြီးတော့ဗိုလ်ချုပ်ကြီး Dunford ရဲ့အစီအစဉ်ပေါ်မှာအခြေခံပြီးဆုံးဖြတ်မှာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးကပြောပါတယ်။ဒီနေ့လနေ့ညတော့ကနိုင်ငံကိုပြောကြားခဲ့တဲ့မင်ကွန်းနဲ့မှသမ္မတထရမ့်ကသူ့အနေနဲ့တပ်သားအရေးအတွက်စစ်ရေးအစီအစဉ်တွေကိုကြိုပြောမှာမဟုတ်ဘဲအာဖဂန်နစ္စတန်နိုင်ငံတွေကအကြမ်းဖက်ဝါဒတိုက်ဖျက်ရေးကိုအခြေအနေပေါ်မူတည်ချင်းကပ်ဆောင်ရွက်သွားမယ်လို့ပြောကြားခဲ့ပါတယ်။လောလောဆယ်အာဖဂန်နစ္စတန်မှာအမေရိကန်တပ်သား 8,400 လောက်ရှိနေပြီးတော့အများစုကတော့အာဖဂန်တပ်တွေကိုစစ်ရေးသင်တန်းပေးတာအကြံပေးတာတွေလုပ်နေပါတယ်။ဒါပေမဲ့တချို့ကတော့ဒီတာလီဘန်နဲ့အာဖဂန်နစ္စတန်နိုင်ငံထဲမှာရှိတဲ့ IS သစ္စာခံအဖွဲ့တွေအပေါ်တံပြားကြမ်းဖက်မှုတိုက်ဖျက်ရေးစစ်ဆင်ရေးတွေမှာပါဝင်ဆင်နွှဲနေကြပါတယ်
။ဆီးရီးယားနိုင်ငံရကာမြို့မှာညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရက်သူရက်သားတွေသေဆုံးခဲ့တဲ့အရေးအတွက်နဲ့ပတ်သက်ပြီးဆွတ်ဆွဲပြောဆိုချက်တွေဟာမှန်ကန်မှုမရှိတဲ့ကြောင်းအမေရိကန်ကာကွယ်ရေးထိပ်တန်းအရာရှိတွေကတုံ့ပြန်နေကြပါတယ်။လွန်ခဲ့တဲ့48နာရီအတွင်းညွန်ပေါင်းတပ်ဖွဲ့တွေရဲ့တင်းလာနေ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်တွေပါဝင်ရက်သား100ကျော်သေဆုံးပြီးတော့မိသားစုတွေခေါလုံနေတဲ့အဆောက်အဦတွေဖျက်ဆီးခံရတယ်လို့စီးရီးယားနိုင်ငံဆိုင်ရာလူခွင့်ဆောင်ကြည့်မှုအဖွဲ့ကပြောပါတယ်စီးရီးယားနိုင်ငံကရကာမြို့ဟာ IS စစ်သွေးကြွအဖွဲ့ကယာယီမြို့တော်အဖြစ်သတ်မှတ်ထားတဲ့မြို့ဖြစ်ပြီးတော့လွန်ခဲ့တဲ့နှစ်ရက်အတွင်းလူ190လောက်ထိတေဆုံးခဲ့တယ်လို့လည်း IS အဖွဲ့ကဆိုပါတယ် IS အကြမ်းဖက်အုပ်စုတွေကိုတိုက်ခိုက်နေတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့အကြီးအကဲဒုဗိုလ်ချုပ်ကြီးစတီဖန်ထောင်းဆန်ကရကာမြို့မှာညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးခဲ့တဲ့ရက်သူရက်သားတွေများလာနေတယ်ဆိုတော့တက်သေးထောက်ထားတွေခံရမှာရှိရင်ပြပါလို့သတင်းတောက်တွေကိုမနေ့ကဘက်တက်မြို့မှာပြောခဲ့ပါတယ်ရကာမြို့မှာ IS စစ်သွေးကြွတက်ခဲသမားတွေ2000လောက်ကျန်နေသေးတယ်လို့လဲညွန်ပေါင်းတပ်ဖွဲ့တွေကခံမှန်းပါတယ်အဲ့ဒီမြို့မှာရက်သူရက်သား2000ခွဲနီးပါးပိတ်မိနေတယ်လို့လဲကုလသမဂ္ဂကခံမှန်းထားပါတယ်
မြောက်ကိုရီးယားအစိုးရလုပ်နေတဲ့နျူကလ িয়ার နဲ့မဆောက်တုံးလက်နက်အစီအစဉ်တွေအတွက်ဝင်ငွေရအောင်လို့မြောက်ကိုရီးယားနဲ့စီးပွားရေးလုပ်နေတယ်လို့ဆိုတဲ့တရုတ်နဲ့ရုရှားလူပုဂ္ဂိုလ်တွေကုမ္ပဏီတွေကိုအမေရိကန်အစိုးရကအင်္ဂါနေ့တုန်းကအရေးယူတန်းခတ်လိုက်ပါတယ်ကုမ္ပဏီ10ခုနဲ့လူပုဂ္ဂိုလ်6ယောက်တို့ဟာမြောက်ကိုရီးယားအစိုးရဝင်ငွေရအောင်လှုပ်ပေးနေတယ်လို့အမေရိကန်ဘဏ္ဍာရေးဌာနကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားစွမ်းအင်ဂန္ဓာမှအတူတွဲလုပ်နေလို့အစောပိုင်းတည်းကအရေးယူတန်ခတ်ခံထားရတဲ့ကုမ္ပဏီတွေကိုအခုအရေးယူလိုက်တဲ့ကုမ္ပဏီတွေနဲ့ကုမ္ပဏီအကြီးအကဲတွေကဆက်ပြီးတော့စီးပွားရေးလုပ်နေတာဖြစ်ပါတယ်။မြောက်ကိုရီးယားပေါ်ဒီအရေးယူပိတ်ဆို့ထားမှုတွေကိုရှောင်တိမ်ပြီးတော့စီးပွားရေးလုပ်နိုင်အောင်ကူညီပေးခဲ့တဲ့ကုမ္ပဏီတွေကိုလည်းအမေရိကန်တရားရေးဌာနကဒေါ်လာ11သန်းရောချေးပေးဖို့တရားဆွဲလိုက်ပါတယ်။အဲ့ဒီကုမ္ပဏီတွေကတော့တရုတ်နဲ့စင်ကာပူနိုင်ငံတွေမှာအခြေစိုက်ပါတယ်။အမေရိကန်ကအခုလိုတန်ခတ်အရေးယူမှုတွေလုပ်လိုက်တာမှားတယ်လို့တရုတ်သံတမန်တစ်ယောက်ရဲ့အပြောကိုတော့ဘေကျင်းကလာတဲ့သတင်းတွေမှာဖော်ပြနေပါတယ်။မကြာခင်ကဒီကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူတန်ခတ်မှုတွေလုပ်ခဲ့ပြီးတဲ့နောက်မှာမြောက်ကိုရီးယားဘက်ကရန်လိုတဲ့စကားတွေပြင်းပြင်းထန်ထန်ပြောခဲ့ပေမဲ့နောက်ပိုင်းရှော့လိုက်တာကိုတော့ အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကကြေဆိုခဲ့ပါတယ်။အရင်ကလိုမဟုတ်ဘဲမြောက်ကိုရီးယားဘက်ကအခြေအနေတစ်ခုအထိထိမ့်ထိမ့်သိမ့်သိမ့်ပြောဆိုခဲ့တဲ့အပေါ်ဝန်တာတယ်လို့နိုင်ငံသားရဲ့ဝန်ကြီး Tillerson ကအင်္ဂါနေ့မှာပြောခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်နဲ့တောင်ကိုရီးယားပူးတွဲစည်းရေးလေ့ကျင့်မှုတွေကိုလက်တုံ့ပြန်မယ်လို့မြောက်ကိုရီးယားကအင်္ဂါနေ့မှာပဲသတိပေးခဲ့တာပါ။ပူးတွဲစည်းရေးလေ့ကျင့်တဲ့အတွက်တနားငဲညာမှုကင်းတဲ့လက်တုံ့ပြန်မှုပြတ်သားတဲ့အရေးယူမှုတွေလုပ်မယ်လို့ပြောကြခဲ့ပါတယ်။ဒီနေ့လာနေ့ကစတင်တဲ့ပူးတွဲစရေးလေးကျင့်မှုကတော့10ရက်ကြာမှဖြစ်ပါတယ်
။အမေရိကန်ရေတပ်ဖြစ်သင်္ဘော USS John McCain တဲ့ကနေပြီးတော့တည်ဆုံးသူအလောင်းတွေကိုရင်းကုန်သမားတွေကရှာဖွေတွေ့ရှိလာတယ်လို့အမေရိကန်ရေတပ် Pacific တပ်မဟာရဲ့ရေတပ်ဗိုလ်ချုပ်ကြီး Scott Swift ကပြောပါတယ်။စင်ကာပူနိုင်ငံ Changi ရေတပ်စခန်းမှာလော်စဲဆက်ကတ်ထားတဲ့ USS John McCain တမောတွင်ပိတ်မိနေတဲ့နေရာတွေကနေပြီးတော့တည်ဆုံသူတချို့ကိုရင်းကုန်သမားတွေကအင်္ဂါနေ့တုန်းကရှာဖွေတွေ့ရှိခဲ့တာလို့ဗိုလ်ချုပ်ကြီးစကော့ကစင်ကာပူမှာမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါမလေးရှားရေတပ်ကရှာဖွေတွေ့ရှိခဲ့တဲ့တည်ဆုံသူတဦးရဲ့ရုပ်အလောင်းဟာသင်္ဘောတိုက်မှုမှာပျောက်ဆုံးခဲ့တဲ့ရေတပ်သား10ဦးတည်းကဘသူဖြစ်တယ်လဲဆိုတာကိုအတည်ပြုနိုင်မှုလုပ်နေတယ်လို့လဲဗိုလ်ချုပ်ကြီးစကော့ကပြောပါတယ်ပျောက်ဆုံးနေစေရေတပ်သားတွေကိုလည်းအမေရိကန်မလေးရှားစင်ကာပူအင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံတွေပူးပေါင်းပြီးတော့သင်္ဘောတွေလေရင်တွေကိုတုံးပြီးတော့ရှာဖွေနေကြပါတယ်။အမေရိကန်ဖြတ်သင်းဘော USS John McCain နဲ့ United သင်္ဘောတစ်စီးတင်းတာနေတုန်းကမလေးရှားနဲ့စင်ကာပူနိုင်ငံအကြားမလက္ခဏာရေလက်ကြားနီးမှာတိုက်မိခဲ့ကြတာပါ။ဒီကိစ္စဖြစ်ပျက်ပြီးနောက်ပိုင်းစုံစမ်းစစ်ဆေးမှုတွေကိုကြည့်ပြပြဆောင်ရွက်ဖို့ကမ္ဘာတစ်လောကအမေရိကန်ရေတပ်ရဲ့လုပ်ငန်းတွေအားလုံးယာယီရဆိုင်ထားဖို့အမေရိကန်ရေတပ်ကအမိန့်ထုတ်ပြန်ထားပါတယ်။အဲ့ဒီအမိန့်ထုတ်ပြန်မှုကိုအမေရိကန်ထက်လွတ်တော်လက်နက်ကင်များဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌ Arizona ထက်လွတ်တော်မှ John McCain ကထောက်ခံတဲ့ကြောင်းကျင်ညာချက်ထုတ်ပြန်ပါတယ်ဖြစ်သင်းမော USS John McCain ဟာရေတပ်ဗိုလ်ချုပ်ကြီးတွေဖြစ်ခဲ့ကြတဲ့သူ့ရဲ့အဖိုးဖြစ်သူ John S. McCain Senior နဲ့ဖခင်ဖြစ်သူ John S. McCain Junior တို့ကိုအမှုထားပြီးတော့မဲ့ခေါ်ထားတာဖြစ်ပါတယ
် UAE American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိစိုင်းဒိုမီတာ32 kHz 93.5ဆိုင်းဒိုမီတာ40 kHz 943ညဆိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာဆိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဟုတ်ခုနေမနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်နေပြည်တော်မှာရောက်နေတဲ့ဒီတခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီယာနန်ဟာအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်အမတ်တွေနဲ့ဒီကနေ့တွေ့ဆုံဖို့စီစဉ်ထားပါတယ်။ရခိုင်ပြည်နယ်တဲကလူမှုအသိုင်းအဝိုင်းတွေကြားမှာငြင်းငြင်းစွာနေထိုင်နိုင်ပြီးတော့ဖွံ့ဖြိုးတိုးတက်စေရေးအတွက်အကြံပြုချက်အစီရင်ခံစာထုတ်ပြန်ဖို့ကုလသမဂ္ဂတွေ့မှုချုပ်ဟောင်းလဲဖြစ်တဲ့မစ္စတာကိုဖီယာနန်မြန်မာနိုင်ငံမှာရောက်နေတာဖြစ်ပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ကအပိသက်အစီရင်ခံစာကို24ရက်ကြာသပတေးနေ့မှာအများပြည်သူကိုထုတ်ပြန်မှာဖြစ်တဲ့အတွက်အဲ့ဒီမတိုင်ခင်နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်အပါအဝင်အစိုးရတာဝန်ရှိသူတွေကိုအစီရင်ခံစာအရင်တင်ပြမှာဖြစ်ပါတယ်။မစ္စတာကိုဖီယာနန်နဲ့အဖွဲ့လွှတ်တော်အမတ်တွေနဲ့တွေ့ဆုံတဲ့အခါမှာရခိုင်အမျိုးသားပါတီကတော့တွေ့ဆုံမှာမဟုတ်ဘူးလို့အကြောင်းပြန်ထားတဲ့အကြောင်း VOA မြန်မာပိုင်းကိုပြောပါတယ်။နိုင်ငံသားတွေပါဝင်တဲ့ကော်မရှင်ကိုရခိုင်အမျိုးသားပါတီကကန့်ကွက်နေတာဖြစ်ပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ကကြားဖြတ်အစီရင်ခံစာကိုအခုနှစ်မတ်လတုန်းကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထက်ကအကြံပြုချက်တစ်ဝက်လောက်ကိုအကောင့်ထဲပေါ်နိုင်ခဲ့တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကပြောပါတယ်
။မန္တလေးတိုင်းမှာအေယာဝတီမြို့တက်ပြီးတော့ရေကြီးမှုတွေဖြစ်လို့လူဦးရေ1000ကျော်လောက်ရေပိတ်ထွက်ခွာရောက်နေတယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကျေးဇူးရည်နဲ့ပြန်လည်နေရချထားရေးဝန်ကြီးဌာနက VOE ကိုပြောပါတယ်တရားဦးစင်ကိုင်းတပိတ်ချင်းနဲ့စင်ကူမျိုးတွေမှာအရာဝတီမြေရတက်လို့လူဦးရေ1000ကျော်အိမ်တော်စုပေါင်း2500လောက်နေရာရွှေ့ပြောင်းနေရတယ်လို့ဆိုပါတယ်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းဒေသတွေမှာဖြစ်တဲ့ဒီမြစ်ကမ်းဘေးမျိုးတွေမှာမြေရတက်လို့ရေဘေးဒုက္ခကြုံနေတာပါရေဘေးဒုက္ခတွေတွေအတွက်ဆန်ရိတ်ခါထောက်ပံ့မှုတွေတခြားလိုအပ်တဲ့ထောက်ပံ့မှုတွေကိုလည်းအနာပိုင်တွေကလုပ်နေတယ်လို့ပြောပါတယ်မန္တလေးတိုင်းဒေသကြီးတွင်မျိုးနယ်တို့မှာတော့အေယာဝတီမြို့ရဲ့တက်မှုကြောင့်အခြေပကံပညာကျောင်းပေါင်း45ကျောင်းပိတ်ထားရပါတယ်။မြန်မာနိုင်ငံတဝန်းမိုးများပြီးတော့မြေချောင်းဒီစိုးရင်ရမကျော်ရက်ထိစိုးစိုးဝါမြို့ရဲ့ကြီးနေလို့အေယာဝတီတိုင်းစကိုင်းတိုင်းနဲ့ပဲခူးတိုင်းပါဝင်ပြည်နယ်တိုင်းတွေမှာဇူလိုင်လကနေပြီးတော့အခုအောက်တိုဘာလထိရေဘေးသစ်နဲ့အင်ဂျီပေါင်း5000ကျော်ရှိပြီးတော့ရေဘေးသစ်ပြည်သူပေါင်း2000ကျော်ရှိနေပါပြီ။
ဩဂုတ်လ20ရက်နေ့ကကျင်းပခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်အဖွဲ့အစည်းအဝေးတွေကနေပြီးတော့ NLD ပြန်ကြားရေးနဲ့လုပ်ငန်းအဖွဲ့တွေကိုပြန်လည်ဖွဲ့စည်းခဲ့ပါတယ်။ပြင်ဆင်ဖွဲ့စည်းခဲ့တဲ့ဗဟိုပြန်ကြားရေးကော်မတီမှာဥက္ကဋ္ဌအဖြစ်ဦးညံဝင်းအတွေ့ရမှုအဖြစ်ဦးဝေးကျူခေါ်မုံရွာအောင်ရှင်တို့ကိုတာဝန်ပေးထားပါတယ်။အဖွဲ့ဝင်တွေကတော့ဦးကျော်အေးနိုင်ဦးကြည်တိုးဦးငိမ့်သက်ဦးတင်လှဦးနေဖုံးလက် ဥယျမင်းဦးဥလွင်ကိုလက်ဥဝေဖြိုးဟန်နဲ့ဦးတန်းစင်ထွန်းတို့ဖြစ်ပါတယ်။ဗဟိုအမျိုးသမီးလုပ်ငန်းအဖွဲ့မှာတော့ဒေါက်တာမေဝင်းမြင့်ကိုဥက္ကဋ္ဌဒေါ်စင်မာအောင်ကိုအတွေ့ရမှုအဖြစ်တာဝန်ပေးခဲ့ပါတယ်။ဗဟိုအမျိုးသမီးလုပ်ငန်းအဖွဲ့မှာလည်းအဖွဲ့ဝင်6ယောက်ပါဝင်ပါတယ်။တခါဒီဗဟိုတောင်သူလယ်သမားကြီးရလုပ်ငန်းအဖွဲ့မှာတော့ဥညီပုကိုဥက္ကဋ္ဌဥပမျိုးသိန်းကိုဒူဥက္ကဋ္ဌဦးစိုးဝင်းခေါ်ဦးစိုးလေးကိုအတွင်းမှုအဖြစ်အလုံးမှုဆောင်အဖွဲ့ကတာဝန်ပေးခဲ့ပါတယ်။ဗဟိုတောင်သူလယ်သမားကြီးရလုပ်ငန်းအဖွဲ့မှာတော့အဖွဲ့ဝင်6ယောက်ပါဝင်ပါတယ်
။အိန္ဒိယနိုင်ငံမှာရှိတဲ့မွတ်စလင်မျိုးသမီးတွေအတွက်ကြီးမားတဲ့အောင်ပွဲတစ်ခုလို့ဆိုရမယ့်ဆုံးဖြတ်ချက်တစ်ခုကိုအိန္ဒိယနိုင်ငံတော်တရားရုံးချုပ်ကချမှတ်လိုက်ပါတယ်။လက်ထပ်ထားသူအမျိုးသမီးနဲ့ကွာရှင်းလို့ကြောင်း၃ချိန်ပြောဆိုရင်တရားဝင်ကွာရှင်းရရောက်တယ်ဆိုတဲ့အလေးထားဟာအိန္ဒိယနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ရောအစ္စလမ်ဘာသာနဲ့ပါကိုက်ညီမှုမရှိဘူးလို့အိန္ဒိယနိုင်ငံတော်တရားရုံးချုပ်ကမနေ့တုန်းကပဲဆုံးဖြတ်ခဲ့တာပါ။အဲဒီဆုံးဖြတ်မှုကြောင့်အိန္ဒိယနိုင်ငံမှာရှိတဲ့မွတ်စလင်တွေအတော်ကြီးပျော်နေကြပါလေ
။နောက်ဆုံးရသတင်းတွေကိုမဆုမြမှုနဲ့ကိုကျော်အောင်လွင်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ရုရှားနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုယာယီရောက်လာမဲ့သူတွေအတွက်ဗီဇာထုတ်ပေးမှုကိုအမေရိကန်ကရယူထားပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်နှောင့်ယှက်ခဲ့တဲ့အတွက်အမေရိကန်ဘက်ကဒဏ်ခအရေးယူခဲ့ပြီးနောက်ရုရှားကအမေရိကန်သင်ယူဝန်ထမ်းတွေကိုရှော့ချခဲ့တဲ့အကျိုးဆက်ဖြစ်ပါတယ်။အခုလိုအမေရိကန်ဗီဇာထုတ်ပေးမှုကိုယာယီဆိုင်ထားလိုက်တဲ့အပေါ်ဘလို့တုတ်ပြန်မလဲဆိုတာလည်လာနေတယ်လို့ရုရှားကပြောပါတယ်။အမေရိကန်နဲ့ရုရှားနိုင်ငံကြားစင်တမန်ဆက်ဆံရေးပူဆိုးလာနေတဲ့အကြောင်း VOA သတင်းတောက်ဒန်နီယယ်ရှရော့ရဲ့သတင်းကိုမဆုမြမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
။ရုရှားနိုင်ငံကနေအမေရိကန်ကိုယာယီလာရောက်ကြမဲ့သူတွေအတွက်ပြည်ဝင်ခွင့်ဗီဇာထုတ်ပေးမှုကိုဒီကနေ့ဩဂတ်စ်လ23ရက်ပုဒ်ဟူးနေ့ကစပြီးစက်တင်ဘာ1ရက်နေ့အထိရပ်နားထားမယ်လို့မော်စကိုအမေရိကန်တန်ယုံကထုတ်ပြန်ခဲ့ပါတယ်။ရုရှားအစိုးရကအမေရိကန်တန်ယုံဝန်ထမ်းအရေးအတွက်ယာနဲ့ချီကိုကန့်တက်ခဲ့မှုကြောင့်ဖြစ်တယ်လို့တန်ယုံဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။စက်တင်ဘာ1ရက်မှာဗီဇာပြန်ထုတ်ပေးတဲ့အခါမော်စကိုမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကနေပဲထုတ်ပေးတော့မှာဖြစ်ပါတယ်။တန်ယုံဝန်ထမ်းအရေးအတွက်ပြန်မတိုးမချင်းစိန့်ပီတာစဘာ့ဂ်ဗလာဒီဗော့စတော့ခ်နဲ့ရာကတရင်ဘာ့ဂ်မြို့တွေမှာရှိတဲ့ကောင်ဆယ်ရုံးတွေကနေဗီဇာထုတ်ပေးမှုကိုရပ်ဆိုင်းထားမှာဖြစ်ပါတယ်။ဒါအပြင်အမေရိကန်ကိုယာယီလာရောက်နိုင်ဖို့ပြည်ဝင်ခွင့်ဗီဇာလျှောက်ထားသူတွေကိုလူတွေ့မင်းမြန်းဖို့ပေးထားတဲ့ရက်ချင်းအားလုံးကိုလည်းဖြတ်သိမ်းလိုက်တယ်လို့အမေရိကန်တန်ယုံကကြေညာထားပါတယ်။အခုလိုကြေညာခဲ့တဲ့အပေါ်ရုရှားပြည်သူတွေဘက်ကမကြေမနက်ဖြစ်နေကြပါတယ်။
Очень негативно. I am very negative about it. One of my friends was supposed to have an interview in Yekaterinburg.
သူရဲ့တကယ်ချင်းတယောက်က American visa interview ဝင်ဖို့အတွက် Yekaterinburg မြို့ကကောင်စစ်ရုံးမှာရက်ချင်းရထားပြီးသားဖြစ်ပေမဲ့အခုတော့ visa ပဲရတော့မလဲလို့မကြေမနက်နဲ့ပြောသွားတာပါ။ American ကိုအလဲသွားမဲ့သူတွေ၊အလုပ်ကိစ္စလာမဲ့သူတွေ၊ပညာရေးကိစ္စအတွက်လာမဲ့သူအားလုံး American visa ယာယီပိတ်ပင်ခံရတဲ့အတွက် Russia ပြည်သူတွေဒေါသထွက်နေကြတာပါ။
It is very silly. I think it's so silly. Why should the people suffer because of something
happening? No, they be mishi ba u. Pyatana ga aso ya chin chin phit ni ya le. Ba jaw ma lo di pi du re paw ma la pi lo thi kai sia lo de le shin.
2016 American tamara ywe ka pwe ma Russia ro win yaw nauk shat khe de atwet pi khe de July la ga be American hlut daw ga Russia a paw a ye yu dan kha mu tit twe cha mat khe ba de. Ai naw September la 1 ya ni ga sa lo American tan yong lat auk ga longan twe a long ye win dan 60 ya kai nong law phit de 955 ရောက်ကိုရှော့ချရမယ်လို့သမ္မတဗလာဒီမီယာပူတင်ကအမိန့်ထုတ်လိုက်ပါတယ်။အဲဒါကြောင့်တန်ယုံဝန်ထမ်းတွေမလုံလောက်တော့တဲ့အတွက်ဗီဇာထုတ်ပေးတဲ့လုပ်ငန်းတွေထိခိုက်ရတာဖြစ်တယ်လို့အမေရိကန်တန်ယုံကပြောပါတယ်။ရုရှားအစိုးရရဲ့အရေးယူဆောင်ရွက်မှုအပေါ်ရုရှားပြည်သူတွေကြားမှာမကျေနပ်အောင်လုပ်တဲ့လုပ်ရဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ကဆိုပြီးဘလို့တုံ့ပြန်မယ်ဆိုတာစဉ်းစားနေတယ်လို့ပြောပါတယ်။
Насчёт наших ответных действий.
As for our response, like I already said, it is necessary to thoroughly study the decisions announced by the American side today.
American ဘက်ကကြေညာတာကိုသေသေချာချာလေ့လာပြီးမှကျွန်တော်တို့ဘယ်လိုတုံ့ပြန်မယ်ဆိုတာစဉ်းစားပါမယ်။ကျွန်တော်ပြောနိုင်တာတစ်ခုကတော့ American ပြည်သူတွေထိခိုက်မဲ့ကိစ္စမျိုးကျွန်တော်တို့လုပ်မှာမဟုတ်ပါဘူး။
American မှာ2016 November ရွေးကောက်ပွဲမတိုင်ခင်တည်းကရုရှားကိုဝင်ရောက်ဆွတ်ဖက်နေတယ်ဆိုတဲ့စစ်ဆွဲချက်တွေကြောင့် American နဲ့ Russia အစိုးရကြားမှာတန်တမာဆက်ဆံရေးထိခိုက်နေကြတာပါ။သမ္မတဟောင်းဘရက်ဥဘားမလက်ထက်2016 December လမှာပဲ Washington မြို့တော် Russia တန်ယုံကတပ်အမှုရန်35ရောက်ကိုနိုင်ငံတွေကနေနှင်ထုတ်ခဲ့ပါတယ်။ရုရှားရုပ်ဘက်ကတော့အမေရိကန်ရွေးကောက်ပွဲကိုနှောက်ယှက်ခဲ့ခြင်းမရှိဘူးလို့ညင်းဆိုနေပါတယ်။ဒါပေမဲ့ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရအောင်ရုရှားရုပ်ဘက်ကထရမ့်ရွေးကောက်ပွဲ COA လှုပ်ရှားသူတွေနဲ့ပူးပေါင်းကြံစည်ခဲ့သလားဆိုတာအမေရိကန်မှာစုံစမ်းစစ်ဆေးမှုတွေလုပ်နေစေဖြစ်ပါတယ်။ရုရှားနဲ့အမေရိကန်ကြားတန်တမာဆက်ဆံရေးကလည်းပိုပြီးယိုယွင်းလာနေပုံရပါတယ်။ ရုရှားမှာရှိတဲ့အမေရိကန်တန်ရုံအမှုရန်တွေကိုရုရှားအစိုးရကကန့်သတ်ခဲ့တဲ့အတွက်ဒေသခံဝန်ထမ်းယာနဲ့ချီအလုပ်ပြုတ်ကြလိမ့်မယ်လို့ခန့်မှန်းရပါတယ်ရှင်
မဆူမမြတ်မွန်တင်ပြခဲ့တာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာဘက်ကိုဆက်ပါမယ်ရှင်မလေးရှားနိုင်ငံမှာကျင်းပနေတဲ့ SEA Game အရှေ့တောင်အာရှအားကစားပြိုင်ပွဲမှာတနင်္လာနေ့ကအိရှင်မလေးရှားအသင်းနဲ့မြန်မာအမျိုးသားဘောလုံးအသင်းတို့ကစားတဲ့ပွဲပြီးမြန်မာပွဲကြည့်ပရိသတ်တချို့တိုက်ခိုက်ခံခဲ့ရပါတယ်ဒီတိုက်ခိုက်မှုကြောင့်မြန်မာအမျိုးသားနှုတ်ဒဏ်ရာအပြင်းထန်ရပြီးစေယုံတင်ထားရပါတယ်သူတို့တိုက်ခိုက်တဲ့သူတွေကိုတော့ဒီမလေးရှားရဲတွေကရှာဖွေစုံစမ်းနေတယ်လို့မလေးရှားသတင်းတချို့မှာဖော်ပြထားပါတယ်ဒီအကြောင်းကိုတော့ကုကျော်အောင်လွင်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
။ဘောလုံးပွဲပြီးတိုက်ခိုက်ခံရတဲ့သူတွေထဲမှာအသက်29နှစ်နဲ့34နှစ်အရွယ်တွေဖြစ်တဲ့ကိုမင်းဆိုးနဲ့ကိုမျိုးမင်းတို့ကအခြေအနေဆိုးဆုံးဖြစ်ပြီးတော့သူတို့ကိုအခုကွာလာလာပူမြို့ကရှာလမ်းဆေးရုံမှာတင်ထားရပါတယ်။သူတို့နှုတ်လုံးကမလေးရှားနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေဖြစ်ကြပြီးတော့သူတို့အပြင်တခြားတိုက်ခိုက်ခံရသူတွေလည်းရှိသေးတယ်လို့မလေးရှားရောက်မြန်မာအတိုင်းဝိုင်းကပြောပါတယ်ဒီချင်းဒီတွေသိရအောင်ကွာလာလံပူမြို့မှာမြမအရေးကူညီဆောင်ရွက်ပေးနေသူတူဖြစ်တဲ့ကိုတီဟမောင်မောင်ကိုဆက်သွယ်မေးမြန်းထားပါတယ
်ညာ12နာရီဝင်းကျင်ပေါ့နော်ကျွန်တော်တို့ပွဲပြီးတာတော့10နာရီ45လောက်ပြီးတာပေါ့အဲ့တော့ကျွန်တော်တို့ကားတွေပိတ်နေတဲ့အချိန်မှာအဲ့ကားတွေကနေပြီးတော့ကျွန်တော်တို့ထွက်တယ်ပေါ့နော်ထွက်ရင်နဲ့အဲကျွန်တော်ကတော့ဒီကားပိတ်တဲ့လမ်းကြောင်းကနေထွက်သွားတဲ့အချိန်မှာကျွန်တော်ကို ND တယောက်ကဖုန်းဆက်တယ်ပေါ့နော်သူတို့အဖွဲ့တဲပါသွားတဲ့မင်းဆိုးဆိုတဲ့ကလေးလေးရိုက်ခံရတယ်ဆိုတော့ပေါ့နော်အဲ့ဒါလေးကိုကူညီပေးပါဆိုတော့ကျွန်တော်လည်းအိမ်မှာရှိတဲ့ပရိုက်တာအဖွဲ့တွေနဲ့ကျွန်တော်ချိတ်ဆက်ပြီးတော့လှမ်းပြီးမေးကြည့်တဲ့အခါကျတော့ဟုတ်တယ်အဲ့မင်းဆိုးဆိုတဲ့ကလေးကရိုက်ခံပြီးတော့အရေးပေါ်လူနာတင်ရင်နဲ့ဆေးရုံပို့လိုက်ရတယ်ပေါ့နော
်ဟုတ်ကဲ့အဲ့ဒီကိုမင်းဆိုးကအခုအချိန်နေဘလို့ရှိတယ်ဘယ်မှာလဲခင်ဗျ
အခုတော့သူရှာလမ်းဆေးရုံအိမ်မှာရှိနေတယ်ပေါ့နော်အဲဒိုင်ယာအနေနဲ့တော့ဒီဥကောင်းနေလဲ क्वे သွားတယ်မေးရိုးတွေလဲ क्वे တယ်ပေါ့နော်မျက်နှာတစ်ခုလုံးကတော့မမှန်မိအောင်အဲ့လိုဒိုင်ယာဒန်ချက်တွေနဲ့ဖြီးနေတယ်ဗျနောက်တစ်ယောက်ကမောင်မျိုးသူလဲဥကောင်းနဲ့ထိတယ်ပေါ့မျက်နှာလဲထိတယ်လက်တွေခြေထောက်တွေမှာလဲဒိုင်ယာတချို့ရသွားတယ်ပေါ့
ရှေ့မှာလဲဒီမြန်မာဘောလုံးအသင်းကစက်ကံမှုတွေရှိနေသေးတယ်ဒီမလေးရှားနိုင်ငံရဲ့ဒီ SEA Games ကလဲမပြီးသေးဘူးဆိုတော့ခင်ဗျားတို့တွားကြည့်ကြမယ့်ပြည်သက်တွေအနေနဲ့ကခင်ဗျားတို့တော်တော်စိုးရိမ်နေရတဲ့အခြေအနေလားနောက်ပွဲတွေဘယ်လိုလုပ်ကြမလဲ
စီမီဖိုင်နယ်ပွဲအတွက်ကတော့မလေးနဲ့တွေ့မှာမဟုတ်ဘူးပေါ့နော်မလေးနဲ့မတွေ့တဲ့ပွဲကတော့ကျွန်တော်တို့ဘာမှကြောက်စရာမရှိဘူးပွဲတွေမှာလည်းသူတို့လာရောက်ပြီးတော့နှောက်ယှက်စရာလည်းအကြောင်းမရှိဘူးပေါ့နော်အခုကကျွန်တော်တို့ကဒီအုပ်စုနဲ့စုမှာမလေးကတတင်းကမ်းမယ်ကျွန်တော်တို့မြန်မာကတတင်းကမ်းမယ်မြန်မာကရှုံးပြီးတော့မလေးရှုံးရင်ပြန်တွေ့ဖို့ရှိတယ်ဒါကကျွန်တော်တို့တတိယလူမှာပေါ့နော်မြန်မာနိုင်မယ်မလေးလည်းနိုင်မယ်ဆိုတော့ကျွန်တော်တို့ဖိုင်နယ်ဘောလုံးပွဲတက်လိမ့်မယ်ဆိုတော့အဲ့ဒီမှာကျွန်တော်တို့တသင်းရှုံးပြီးတသင်းနိုင်သွားတယ်ဆိုလို့ရှိလို့ရှိရင်တော့တွေ့စရာအကြောင်းမရှိတော့ဘူးဗ
ျမလေးရှားနဲ့မြန်မာနဲ့မကန်သေးတော့အခုလိုမျိုးတိုက်ခိုက်တာတွေရန်ဖြစ်တာတွေရှိလာစရာအကြောင်းမရှိဘူးပေါ့
မရှိပါဘူးခင်ဗျမရှိပါဘူ
းအားပေးကြမယ့်မြန်မာပြည်သက်တွေအတွင်းမှာရောဒီကိစ္စတော်လေးထိတ်လန့်စရာသတိထားစရာအခြေအနေတစ်ခုဖြစ်နေပြီလားအခုမလေးရှားမှာ
မလေးနဲ့ပြန်တွေ့မယ်ဆိုရင်တော့တေချာပေါက်ကျွန်တော်တို့စိုးရင်ရမယ်တချို့ဆိုသွားကြည့်မှတော့မဟုတ်တော့ဘူးပေါ့နော်သွားကြည့်ရင်တော့မှဒီလုံညုံရင်းကိုတို့တော်တော်လေးကိုလူရင်းအားများများနဲ့တွားကြည့်မဲ့အနေအထားမျိုးရှိတယ်ပေါ့ပြီးခဲ့တဲ့ပွဲစဉ်မှာတော့ကျွန်တော်လက်လန်းမီတလောက်လေးတွေအဝေးကလာတဲ့လူတွေကိုအဓိကပြောတာပေါ့နော်သူတို့ဘတ်ကားလေးနဲ့လာတယ်သူတို့ကိုကျွန်တော်ပြောပြတယ်ကိုအုပ်စုနဲ့ကိုမကွဲစေနဲ့ပေါ့နော်အပြင်ထွက်တဲ့ခါကျလို့ရှိလို့ချင်းစကားကိုအော်ကျဲအော်ကျဲမပြောကြဘူးပေါ့နော်ဆိုတော့အဲ့ဒီလူတွေကိုကျွန်တော်ဖုံးဆက်ပြီးမင်းညားပဲကျွန်တော်မေးကြည့်တဲ့ခါကျတော့အဲ့လူတွေမှာတော့ဘာမှထိခိုက်ခံရရတာမတွေ့ဘူးသူတို့လည်းအုပ်စုလိုက်သွားတယ်ဆိုတော့အမှန်မှန်တော့တကယ်တကယ်ဒီပွဲမှာကိုကဧည့်သည်ဆိုတော့လေဘာပဲဖြစ်ဖြစ်ကိုဘကထိန်းထိန်းနေနိုင်မယ်ဆိုလို့ရှိရင်တော့တောင်းတောင်းဒီထိခိုက်တန်ရာတော့ရဖို့မရှိတော့ဘူးလို့ကျွန်တော်မျှော်လင့်ပါတယ်ဗ
ျဟုတ်ကဲ့ကိုတီးရမမောင်ကျေးဇူးတင်ပါတယ်လော့စင်မှာမလေးရှားရဲတွေကတိုက်ခိုက်ခဲ့တဲ့သူတွေကိုရှာဖွေစုံစမ်းနေပြီးသိတဲ့သူတွေကလည်းရဲတွေကိုကြောင်းချဖို့တိုက်တွန်းနေပါတယ်သူတို့ကိုပုံမှန် 148 စူပူမှုနဲ့ရေးယူဖို့စုံစမ်းနေတာပါဒီလိုဖြစ်ပျက်မျိုးက SEA Games အရှေ့တောင်အာရှအားကစားပြိုင်ပွဲမှာမဖြစ်တဲ့အရာပဲလို့မလေးရှားနိုင်ငံလူငယ်နဲ့ကျန်းမာရေးဝန်ကြီးကပြောပါတယ်မြန်မာတွေအခုလိုတိုက်ခိုက်ခံရတာကြောင့်မြန်မာနိုင်ငံကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအရာရှိတွေလည်းမလေးရှားနိုင်ငံကိုတွားဖို့ရှိပြီးစေယုံတင်ထားတဲ့သူတွေနဲ့တွေ့ဆုံဖို့မလေးရှားကတာဝန်ရှိတဲ့သူတွေနဲ့ညှိနှိုင်းဆောင်ရွက်ကြဖို့မြန်မာအားကစားအဖွဲ့နဲ့လိုက်ပါသွားကြတဲ့အစိုးရတာဝန်ရှိသူတွေနဲ့မလေးရှားနိုင်ငံကမြန်မာတန်ယုံကပါအားပေးကြတဲ့မြန်မာနိုင်ငံသားတွေကိုအကာအကွယ်ပေးကြဖို့မြန်မာအာဏာပိုင်ဘက်ကနေစီစဉ်ထားတဲ့အကြောင်းနိုင်ငံတော်သမ္မတရုံးညွှန်ကြားမှုဦးစော်ထေးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်
ကိုကျောင်းလွင်မင်းမြန်တင်ပြခဲ့တာဖြစ်ပါတယ်တစ်ဆက်ထက်မှာပဲစီးကိန်းမှာပါဝင်ရှင်ပြိုင်နေကြတဲ့မြန်မာယူ 22အမျိုးသားဘောလုံးအသင်းအကျိုးဘောလုံးပွဲတက်ရောက်နိုင်တဲ့အတွက်လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကအဂုံယူဝမ်းမြောက်ကြောင်းနဲ့မြန်မာအသင်းကိုအားပေးနေကြောင်းဩဂုတ်လ22ရက်နေ့ကထုတ်ပြန်တဲ့29ချိန်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲဝင်အားကစားမောင်မယ်များထံပေးပို့တဲ့သတင်းတော်မှာဖော်ပြထားပါရရှင်။အခုတော့ဒီရခိုင်ပြည်နယ်အရေးဘက်ကိုတလဲကြည့်ကြရအောင်ပါ။မကြာခင်ရက်ပိုင်းအတွင်းထုတ်ပြန်မဲ့ Kofi Annan ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီခံစာအကြံပြုချက်တွေကိုမြန်မာအစိုးရကအပြည့်အဝလိုက်နာအကောင့်ထဲပေါ်မယ်လို့သူတို့ယုံကြည်မှုမရှိကြောင်း HRW နိုင်ငံတကာလူအခွင့်အရေးအဖွဲ့ကြီးကမနေ့ကပြောကြားလိုက်ပါတယ်။မတ်လကထုတ်ပြန်ထားတဲ့ကြားဖြတ်အစီခံစာမှာအကြံပြုချက်ပေါင်း30ပါဝင်ပြီးရခိုင်ပြည်နယ်မှာနိုင်ငံသားအဖြစ်အတိအမှတ်ပြုရေးလုပ်ငန်းစဉ်ကိုအချိန်ကာလတတ်မှတ်ဆောင်ရွက်ဖို့အပါအဝင်လွတ်လပ်စွာသွာလာ grant စတဲ့အချက်တွေအတွက်မြန်မာအစိုးရဘက်ကအကောင့်ထဲပေါ်ဖို့အခက်အခဲတွေရှိနေတယ်လို့လည်းသုံးသပ်သူတွေရှိပါတယ်။ဆက်သွယ်မေးမြန်းထားတဲ့မိုင်အင်ဂျင်နိုင်ကအပြည့်စုံတင်ပြပေးပါလိမ့်မယ်ရှင်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဟာသူဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာကိုမြန်မာအစိုးရကိုတင်သွင်းဖို့မနေ့အင်္ဂါနေ့ကမြန်မာနိုင်ငံကိုရောက်ရှိလာခဲ့ပါတယ်။ဩဂုတ်လ24ရက်နေ့မှာတော့အစီရင်ခံစာကိုအများပြည်သူသိအောင်ထုတ်ပြန်မှာဖြစ်ပါတယ်။ဒီမတိုင်ခင်မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အပါအဝင်အစိုးရနဲ့လွှတ်တော်ကသက်ဆိုင်ရာတာဝန်ရှိသူတွေနဲ့ကိုဖီအာနန်ကော်မရှင်ကတွေ့ဆုံဆွေးနွေးမှာပါ။ဒီရခိုင်အကြံပေးကော်မရှင်ကထုတ်ပြန်မဲ့အစီရင်ခံစာပါအကြံပြုချက်တွေကိုမြန်မာအစိုးရကအပြည့်အဝလိုက်နာအကောင့်ထဲပေါ်မယ်လို့သူတို့ယုံကြည်မှုမရှိကြောင်းနယူးယောက်အခြေစိုက် HRW ခေါ်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးက VOA ကိုပြောပါတယ်။အဓိကအကြောင်းရင်းမှာမက်ရှလာကထုတ်ပြန်ထားတဲ့ကော်မရှင်ရဲ့ကြားဖြတ်အစီရင်ခံစာပါအကြံပြုချက်တွေကိုမြန်မာအစိုးရကအကောင့်ထဲပေါ်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးလို့ HRW အာရှရေးရာညွှန်ကြားရေးမှူး John Sifton ကပြောပါတယ်
။ Government of Burma has not done a lot of the things that have been recommended already.
ဒီခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တော်တော်များများကိုမြန်မာအစိုးရဘက်ကအကောင့်ထဲပေါ်ဆောင်ရွက်ပြီးစီတာမတွေ့ရသေးပါဘူး။အေးပါတဲ့အဆင့်ဖြစ်တဲ့နိုင်ငံသားခံယူခွင့်မှာခွဲခြားထားတဲ့အဓိကအချက်ကိုတရားဥပဒေအရဖယ်ရှားဖို့လှုံ့ဆော်ခြင်းမရှိသေးပါဘူး။နောက်ပြီးတော့ရခိုင်ကြံပေးကော်မရှင်ရောမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်တို့ကပါအကြံပေးထားတဲ့ရခိုင်ပြည်နယ်အတွင်းလွတ်လပ်စွာသွားလာခွင့်ကိုလည်းအလေးထားဆောင်ရွက်တာမရှိသေးပါဘူး။
ဒါပေမဲ့လည်းလူသားချင်းစာနာထောက်ထားတဲ့အကူအညီတွေခွင့်ပြုဖို့ဆိုတဲ့အချက်လိုမျိုးတချို့အကြံပြုချက်တွေကိုတော့မြန်မာအစိုးရကလိုက်နာဆောင်ရွက်မယ်လို့မြင်ကြောင်း John Sifton ကဆိုပါတယ်။အရင်ကထုတ်ပြန်ထားတဲ့ကြားဖြတ်အစီရင်ခံစာမှာအကြံပြုချက်အချက်30ပါဝင်ပါတယ်။အဲ့ဒီတည်းကအရေးကြီးတဲ့အကြံပြုချက်ကတော့ရခိုင်ပြည်နယ်မှာနိုင်ငံသားအဖြစ်အသိအမှတ်ပြုပေးရေးတိကျရှင်းလင်းတဲ့မဟာဗျူဟာနဲ့လုပ်ငန်းစဉ်အကောင့်ထဲပေါ်မဲ့အချိန်ကာလတတ်မှတ်သင့်တယ်လို့ဆိုပါတယ်။ဒီနေရာမှာ1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေမှာခွဲခြားမှုတွေရှိနေတယ်ဆိုတဲ့ဝေဖန်ချက်တွေနဲ့ပတ်သက်လို့ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးရဲ့အမြင်ကတော့
မြန်မာနိုင်ငံအတွင်းမှာအခြေချလာခဲ့တဲ့သူတွေမှန်တယ်မြန်မာပြည်ထဲမှာငွေဖွားလာခဲ့တဲ့သူတွေမှန်တယ်နော်ဆိုလို့ရှိရင်တော့နိုင်ငံတကာဆန်ညုံနေတဲ့အညီနောက်ပြီးတော့တခါကျွန်တော်မြန်မာနိုင်ငံသတ်မှတ်ထားတဲ့နိုင်ငံသားဖြစ်မှုဥပဒေနဲ့အညီတမပီးမဲ့အခြေအနေမျိုးဖြစ်တယ်ဆိုတာမျိုးကျွန်တော်မြင်တယ
်။ရခိုင်ကြံပေးကော်မရှင်ရဲ့အစီရင်ခံစာကိုရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်အတိုင်းဝိုင်းကကြိုဆိုကြောင်းရခိုင်ပြည်နယ်အတွင်းနှစ်ဖက်အတိုင်းဝိုင်းအတူရှင်တွဲနေထိုင်ရေးလှုပ်ရှားဆောင်ရွက်နေတဲ့ကိုရှိုင်းကပြောပါရစေ
။ဒီဘက်ဒီဘက်ရေးအဖြစ်ပြောမယ်ဆိုရင်တော့ဒီနယ်စုပါတာဝင်နေအနေနဲ့ကတော့အခုဒီရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုသူတို့ကဆောင်တိုင်းနဲ့နောက်တည့်အကြံပြုချက်တွေကိုသူရအနေနဲ့အမှန်တကယ်လက်တွေ့အကောင်အထည်ပေါ်ပေးဖို့ဆိုတာတော့ဒါလည်းသူတို့ကလုံးဝမျှော်လင့်နေတယ်။ဘာဖြစ်လို့လဲဆိုတော့ဒီဘက်ကအထူးသဖြင့်ဒီရခိုင်မှာရှိနေကြတဲ့ဒီမြန်မာအတိုင်းဝန်းကလည်းဒီကော်မရှင်ရဲ့အကြံပြုချက်တွေကိုသူတို့ကလုံးဝလက်ခံနေကြိုးဆိုရဲပေါ့နော်။အဲ့ဒီတိုင်းကိုသူတို့အစိုးရကနေလုပ်ပေးဖို့ဆိုတဲ့ဟာကိုမျှော်လင့်နေတယ်။
ဒါပေမဲ့လည်းတစ်ဖက်အတိုင်းဝိုင်းဖြစ်တဲ့ရခိုင်လူမျိုးတွေအတွက်ကော်မရှင်ရဲ့အစီရင်ခံစာကိုလက်ခံဖို့အခက်အခဲတွေရှိနေကြောင်းကိုရှိုင်းကဆိုပါတယ်
။ဒီအကြံပြုချက်တွေထဲမှာတချို့အချက်တွေကတော့ချက်ချင်းလှုပ်ဆောင်ရမယ့်အချက်တွေပါတယ်။တချို့အချက်တွေကတော့ရည်ရှိလှုပ်ဆောင်ရမယ့်အချက်တွေပါတယ်။နောက်တချို့ဟာတွေကတော့ဒီဖွဲ့စည်းတည်ဆောက်ပုံစံရစိတ်ဆရဲတွေလည်းပါရဲဆိုပြီးတော့မှသူကအဲ့ဒါကိုသိုးရကိုသူကကြံပြုထားတာ။သူကဒီအကြံပြုချက်တွေကိုအစိုးရကနေပြီးတော့မှအကောင့်ထဲပေါ်တဲ့အခါကြရင်ကောရခိုင်မှာရှိတဲ့နှစ်ဖက်လူအတိုင်းဝိုင်းကဒါကိုအစိုးရနဲ့အတူတူ
အမှန်တကယ်သူတို့ကနေပြီးတော့ပူပေါင်းဆောင်ရွက်မှာလားအစိုးရကနေပြီးတော့မှသွားပြီးတော့မှအကောင့်ထဲဖော်မယ်ဆိုရင်တော့မှကိုဘက်ကရှိနေတဲ့ဒီနှစ်ဖက်လူအတိုင်းဝိုင်းတွေကနေတစ်ဖက်ဖက်ကဒါကိုသူတို့ကလက်မခံဘူးဆန့်ကျင်နေဆိုရင်တော့လေအဲ့ဒီခါကျရင်တော့အစိုးရလည်းချက်ပြီးတော့မှအခက်
ကော်ဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကို2016ခုနှစ်ဩဂုတ်လမှာဖွဲ့စည်းခဲ့ပြီးကြားပြတ်အစီရင်ခံစာကို2019ခုနှစ်မတ်လတုန်းကထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင
်။မိုင်းအင်တာနက်တင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ထိုင်းနိုင်ငံလိပ်ကျွန်းလူသတ်မှုနောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်။လိပ်ကျွန်းလူသတ်မှုနဲ့ပတ်သက်လို့တည်တင်ပေးခံထားတဲ့မြန်မာရွှေ့ပြောင်းလူငယ်အုပ်ရဲ့နောက်ဆုံးအယူခံကိုထိုင်းရှင်းနမားကောင်စီကကော်စမွေတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုဩဂုတ်လ21ရက်နေ့ကတင်ခဲ့ပေမယ့်ကော်စမွေအယူခံတရားရုံးကစီစဉ်နေဆဲဖြစ်တယ်လို့လိပ်ကျွန်းလူသတ်မှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ထိုင်းရှင်းနမားကောင်စီကပြောပါရယ်ဒီအကြောင်းပြေဆုံးလို့တော့ထိုင်းခြေစိုက် VA မြန်မာပိုင်းတင်ဒတ်အမအေးအေးမာကတင်ပြပို့ထားပါရယ်ရှင
်ဗီဒီယိုလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လိပ်ကျွန်းလူသတ်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမလာတရနေ့ကနေပယ်ချလိုက်ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကဥပဒေပညာရှင်တွေနဲ့ပုဂင်းဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းနိုင်ငံရှေ့နေမြောက်ကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးဩဂုတ်လ21ရက်နေ့မှာကော်စမွေမြို့နယ်အယူခံတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုအယူခံတင်ပြခဲ့တာပါဒီအယူခံကိုထိုင်းဗဟိုတရားရုံးချုပ်ကိုဆက်တင်ပေးမဲ့ကိစ္စနဲ့ပတ်သက်လို့နောက်ထပ်စီစဉ်မှုတွေလုပ်အောင်မှဖြစ်တာကြောင့်တပတ်ခန့်ကြန့်ကြာနိုင်သေးတယ်ဆိုပြီးအမှုလိုက်ရှိနေတွေကပြောတဲ့အကြောင်းလေကျုံအထူးစုံစမ်းရေးကော်မတီမှပါဝင်တဲ့ FPD ဖွဲ့ကအလို့သမားရေးဆိုင်ရာတာဝန်ခံကိုမင်းဦးကခုလိုပြောပါတယ်
။ရှင်းနေတယ်ကအခုဆိုလို့ရှိရင်တဲ့ဒီကျွန်တော်တို့ဟိုအမတ်ရှိအယူခံတရားရုံးပေါ့လေအမတ်ရှိယူခံဆရာအောင်ဆိုတာဒီကော်စမွေတရားရုံးပေါ့ပဲစီစစ်ပြီးရဲ့ထောက်ခံချက်ပေါ့နော်။အဲ့ဒါရဲ့ပြီးရင်ဒီအမှုရဲ့တရားလိုရှိနေတရားလိုဘက်ကနေလည်းတခါအလိုမျိုးပေါ့တရားနဲ့ပတ်သက်ပြီးတော့ဖတ်ရှုစစ်ဆေးဒီရကမှဟုတ်တယ်ဆိုရင်အဲ့နှစ်ခုကိုယူရမယ်ယူပြီးတော့မှကျွန်တော်ဘုံတရားလုံးကိုတက်ပြီးတော့ပြန်ရမယ်ဟာပေါ့နော်အဲ့တော့အဲ့ဒီဟာကိုလုပ်ဖို့အတွက်ကတပတ်လောက်အချိန်ယူလိမ့်မယ်လို့ယူဆတယ်ပေါ့နော်ရှင်းနေရတရားတွေစီစစ်ပြီးတော့ထောက်ခံလာလုပ်ဝေးဖို့အတွက်အဲ့ဒါပြီးတော့မှဘုံတရားအောင်ပေါ့အဲ့ဒါအချိန်တပတ်လောက်ကြာလိမ့်မယ်ထင်တယ်ဘုံတရားရုံးကိုတင်ဖို့အတွက်ဒီဆိုင်ဆိုင်နေကိုကျွန်တော်ပေါ့စီစစ်တဲ့အပိုင်းမှာပဲပြောရရင်တော့
တည်တံပေးခြင်းခံရတဲ့အမှုတွေနဲ့ပတ်သက်လို့အယူခံတင်ပြခဲ့ရင်တော့ဒါဟာအလိုအလျောက်လက်ခံပေးရတဲ့သဘောသဘာဝတွေရှိတဲ့အတွက်ဗဟိုတရားရုံးချုပ်ကိုအောက်အယူခံတရားရုံးကနေတင်ပေးရမှာဖြစ်တယ်လို့လည်းလေကျိုးအရေးနဲ့ပတ်သက်လို့အကျိုးဆောင်ရွက်ပေးနေတဲ့ရှင့်နေဦးအောင်မျိုးတန်းကလည်းပြောပါတယ်
။တည်တံနဲ့အမှုမှာနော်ဒီအယူခံတင်တဲ့အယူခံလျှောက်လာဟာလုံထုံးလုံးနည်းနဲ့ညီအောင်တင်နေဆိုရင်ออโตအက်ဒမစ်ခေါ်တယ်။အလိုနည်းလက်ခံရတယ
်။အချင်းဖြစ်ပွားခဲ့တဲ့မြို့နယ်ဖြစ်တဲ့ကော်စမွေအယူခံတရားရုံးကိုအရင်တုန်းကတင်ပြတော့ကလည်းအယူခံကိုလက်ခံဖို့အတွက်နှစ်ဖက်တင်ပြချက်တွေကိုစီစစ်မှုတွေရှိခဲ့တယ်ကိုမင်းဦးကအခုလိုပြောပါတယ်
။အယူခံတင်တဲ့အချိန်မှာအချိန်တော့ကြာတယ်ဒီလိုမျိုးတပတ်လို့ပါအဲ့လိုမျိုးတော့ကြာတော့မဖြစ်ဘူး။အရင်ခေါက်တော့လေဒါပေမဲ့ကျွန်တော်တို့ရေလူတွေဘက်ကလည်းဒီအယူခံသူတို့တင်တယ်သူတို့ကလည်းသူတို့ဘက်ကလည်းတင်တာရှိတယ်။အဲ့ဒီဥစ္စာမှာအဲ့လိုပဲကြာနေတယ်လေ။ညကြာနေဆိုတော့အဲ့ဒီအချက်လက်တွေဥမာဟိုဟာဖြစ်စဖို့လိုတဲ့ဟာတွေပေါ့တရားဝင်စီစစ်ပြီးဟာဒါလိုတဲ့သူတို့ကလည်းပြန်ပြီးတင်ပြရတယ်။အဲ့လိုမျိုးတော့ကြုံဘူးတယ်နော်။
မြန်မာရှေ့ပြောင်းလို့တမခမန်းကြီး4000လောက်လွတ်လွတ်ကင်နေတဲ့ကော့တောင်အပန်းဖြေကျွန်းဖြစ်တဲ့လိပ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာလူသတ်မှုဖြစ်ပွားခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူသတ်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်တအုပ်ကိုတနှစ်ကျော်ကြာထိုင်းနိုင်ငံကော်စမွေကျင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်ပိုင်းမှာတော့ထိုင်းနိုင်ငံကော်စမွေတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်သေးတယ်ပေးခဲ့ပြီးဘန်ခွန်ကျင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်
မိုင်အေမာတင်ပေးပို့ခဲ့တာပါရှင် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တည်တဲ့ချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင်
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ပါရှင် VOA မြန်မာပိုင်းပုံထူနေမနေ့ဖက်အစီအစဉ်တွေကိုဒီမနေ့6နိုင်ကနေ9နိုင်ထိလိုင်းတိုမီတာ30နဲ့40 48 50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်မနေ့6နိုင်ခွဲမှာထုတ်လွှင့်မဲ့ဒီဒုတိယပိုင်းနာယူဝဲအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းမနေ့ခင်အင်္ဂလိပ်စာသင်ခန်းစာနဲ့ American အစိုးရရဲ့သဘောထားအမြင်တွေကိုတင်ဆက်ပေးမယ်အပြင်
ဒီစီဝတ်ကနေပြီးတော့ဒီကျွန်တော်သမဂ္ဂတဲ့ကျွန်တော်သမဂ္ဂဆောက်ဝင်ပေါ်ထွန်းလာသေးဘူးဆိုပြီးတော့ဘယ်ဆိုးမှမအခုမပြူခဲ့တဲ့အတိုင်းအတရာကိုဒီ
ဆောင်ဒါကတော့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းမှာအပြည့်စုံနားဆင်ကြရမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါကောင်းတော့ချက်အစီအစဉ်ကိုနားဆင်ရပါမယ်ဦးကျော်စန်သာစူးစီးတင်ပြထားပါတယ်ရှင
်ပိုယူဟမ်းမင်းကြီးရဲ့ခီးစဉ်အတွင်းဘာသာရေးတင်မှမှုဖြစ်လာနိုင်သလားဆိုတဲ့ကောင်းစဉ် The New York Times မှာစောအောင်နဲ့ Mike Eastway သတ်ထားတာဦးစွာတင်ပြလိုပါတယ်ပူဟမ်မင်းကြီးမြန်မာနိုင်ငံကိုနှိုးယွမ်းမှလာရောက်လည်ပတ်မယ်ဆိုတဲ့ကော်လာဟာလာရဲ့ထွက်ပေါ်နေခြင်းမြန်မာနိုင်ငံဘာသာရေးနိုင်ငံရေးခေါင်းဆောင်တချို့ကလူမျိုးရေးဘာသာရေးတင်းမာမှုရှိနေတဲ့မြန်မာပြည်အတွက်ဒီခေတ်စဉ်ဟာနိုင်ငံရေးဖို့အထောက်အကူဖြစ်စေလိမ့်မယ်လို့ဆိုနေကြပါတယ်ဒါပေမဲ့သဘောထားတင်းမာတဲ့အမျိုးသားရေးဝါဒီဗုဒ္ဓဘာသာဝင်တချို့ကတော့ပူဟမ်မင်းကြီးအနေနဲ့ရိုဟင်ဂျာတွေအတွက်ဘယ်မလိုက်ဖို့သတိပေးနေကြပါတယ်ရိုဟင်ဂျာတွေရဲ့ဒုက္ခကိုစိုးရိမ်မကင်းဖြစ်တယ်လို့ပြောကြခဲ့ပြီးရဲ့ပူဟမ်မင်းကြီးကိုဒေါအောင်ဆန်းစုကြည်အစိုးရအနေနဲ့ဘာကြောင့်ဖိအားသလဲလို့လည်းတချို့ကမေးခွန်းထုတ်နေကြပါတယ်လန်ဒန်အခြေစိုက် CSW Christian Solidarity Worldwide အဖွဲ့က Benedict Rogers ကတော့ပူဟမင်းကြီးဟာကမ္ဘာဘာသာရေးခေါင်းဆောင်တယောက်အနေနဲ့ဗုဒ္ဓဘာသာအမျိုးသားရဲ့ဝါဒီတွေနဲ့ရောရိုဟင်ဂျာတွေအတွက်ပါနှစ်ဖက်စလုံးရဲ့ယုံကြည်ကိုးစားမှုကိုရရှိအောင်ပြောကြားလိုက်မယ်လို့ဆိုပါတယ်သို့တော်လည်းပဲမဘာသာအဖွဲ့ကတော့အဖြစ်သဘောနဲ့တုံ့ပြန်လာပါလိမ့်မယ်။ဘယ်အတိုင်းထာတိပြင်းပြင်းထန်ထန်တုံ့ပြန်မယ်ဆိုတာတော့မသိနိုင်သေးဘူးလို့လည်းဆိုပါရစေ။ပြဿနာထူပြောတဲ့မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်အစိုးရကောင်းဆောင်ဖြစ်လာတော့တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးရရှိဖို့ကိုထိတ်တန့်ဦးစားပေးခဲ့ပေမဲ့အခုခါနေဆက်ဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်နေသေးပါ။ရိုဟင်ဂျာတောင်းကျမှုအပေါ်ရက်စက်တဲ့တုံ့ပြန်မှုကိုထိထိရောက်ရောက်မဟန်တားနိုင်ဘူးဆိုပြီးတော့လည်းဒေါအောင်ဆန်းစုကြည်ဟာနိုင်ငံတကာမှာဝေဖန်ခံနေရပါတယ်။ကုလသမဂ္ဂကျွန့်ကျင်သူကတော့ဒါဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုဖြစ်နိုင်တယ်လို့ဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်မှာ2016အောက်တိုဘာလတုန်းကမွတ်စလင်စစ်သွေးကြွတွေကမြန်မာရဲ့အရာရှိကိုကိုစက်ဖြတ်ခဲ့ပြီးတဲ့နောက်အဲ့ဒီနယ်စပ်ကခိုင်ပြင်းနေမှာအကြမ်းဖက်နှိမ်နှင်းမှုတွေရှိလာခဲ့ပါတယ်။ပူဟမ်မင်းကြီးကတော့ရိုဟင်ဂျာတွေဟာမွတ်စလင်တွေဖြစ်တဲ့အတွက်နှိပ်စက်ခံနေရတယ်ဆိုပြီးမြန်မာအစိုးရကိုဝေဖန်ခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံဟာဗက်တီကန်နဲ့စန်တမန်ဆက်ဆံရေးကိုထူထောင်ခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကတော့ဗလိုက်မှုရှိတဲ့ပုဂ္ဂိုလ်တူဖြစ်တဲ့ပုံဟံမီရဲ့ခီးစဉ်ဟာရခိုင်အရင်းနဲ့ပတ်သက်ပြီးသူ့ဘောနိုင်ငံတကာဝေဖန်မှုကိုရောပါစေလိမ့်မယ်လို့မြင်နိုင်ကြောင်းသုံးသပ်သူတို့ကဆိုကြပါတယ်။ဗုဒ္ဓဘာသာ၊မွတ်စလင်နဲ့ရိုမန်ကက်သလစ်ဘာသာပင်မဘာသာရေးခေါင်းဆောင်တွေကတော့ပုံဟံမီရဲ့ခီးစဉ်ဟာမြန်မာနိုင်ငံရဲ့ညီညာရေးနဲ့အမျိုးသားပြန်လည်သစ်မြတ်ရေးအတွက်အထောက်ပံ့ဖြစ်စေမယ်လို့ယူဆနေကြပါတယ်။ Interfaith Relations လို့ခေါ်တဲ့ဘာသာပေါင်းစုံချစ်ကြည်ရေးကိုတူတက်ကောင်းမွန်စီပြီးရခိုင်ရေးအတွက်သူစီကအကြံကောင်းတွေရလာလိမ့်မယ်လို့မျှော်လင့်နေကြကြောင်းရေးသားထားပါတယ်ခင်ဗျာအုတ်ချိုရေးရန်တရားမှာလက်ပေးလက်ယူမှုနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ Forbes Magazine မှာ John Bray ရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်ဒေါန်ဆန်းစုကြည်ရဲ့အရသာအစိုးရကခြားဆက်ပျက်စီးမှုတိုက်ဖျက်ရေးဆိုတာဟာစာမန်ပြည်သူတွေအတွက်ရောပြည်ပရင်းနှီးမြှုပ်နှံမှုဆွဲဆောင်တဲ့နေရာမှာရောလိုအပ်တယ်လို့အလေးနဲ့ပြောကြားထားပါတယ်ဒီအတွက်လက်ညှိုချက်တွေကိုလည်းထုတ်ပြန်ထားသလိုအုတ်ချိုရေးပုံမထျောက်စီဖို့အတွက်အာဂတိစန့်ကျင်ရေးဥပဒေကိုလည်းပြင်ဆင်ပြဋ္ဌာန်းခဲ့ပါတယ်။ဒါပေမဲ့တိုးတက်မှုကတော့နှေးကွေးနေပါသေးတယ်။အာဂတိမှုတိုက်ဖျက်ရေးအဖွဲ့တစ်ခုဖြစ်တဲ့ Transparency International TI အဖွဲ့ရဲ့2019ခုမတ်လထုတ်အစီရင်ခံစာမှာမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အာဂတိလိုက်စားမှုဆိုင်ရာစင်ခေါ်ချက်တွေကိုဖော်ပြထားပါတယ်။ရဲတပ်ဖွဲ့မှတ်ပုံတင်ထုတ်ပြရေးဌာနတရားရုံးဆေးရုံးဝန်ဆောင်မှုလုပ်ငန်းနဲ့နိုင်ငံပိုင်စာသင်ကျောင်းစာတဲ့ကဏ္ဍ၆ခုမှာလက်ပေးလိုက်မှုတွေရှိနေတယ်လို့ဖော်ပြထားပါတယ်။မေကွန်လီလာမှုမှာဖြေကြားသူ32ရာခိုင်နှုန်းကလက်ပေးခဲ့ရတယ်လို့ဆိုကြပါတယ်။ရဲဌာနနဲ့မှတ်ပုံတင်ထုတ်ပေးရေးဌာနတို့ဟာလက်ပေးလိုက်မှုအများဆုံးဌာနဖြစ်တယ်လို့ဆိုထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံဟာအစ်တောင်အရှက်မှာအဆိုးဆုံးနိုင်ငံတော့မဟုတ်သေးပါဘူး။ဗီယက်နမ်ဟာမြန်မာထက်ပိုဆိုပြီး67ရာခိုင်နှုန်းအထိလက်ပေးလိုက်မှုရှိနေတယ်လို့ဖော်ပြထားကြောင်းရေးသားထားပါတယ်ခင်ဗျာ။
ကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါကောင်းတော့တင်ပြချက်အစီအစဉ်ကိုနားဆင်ကြရတာပါအခုတော့မနက်ခင်းအင်္ဂလိပ်စာအလက်ရောက်ပါပြီဒေါ်လာတန်စီစဉ်တင်ဆက်ထားပါရရှင်
idiom
Lend me your ear.
Pipare. Salumbanga. L-E-N-D. Lenga. Ngara. M-E-Miga. Chinochima. Y-O-U-R. Yoa. Tingi. E-A-R. Yoga. Na suro. Skype kunye. Taya itibegaro. Shinye nagu. Chimagu. Ngababo. Degero. Nada pegu. Piapi. Ngaram hope. EDM ဆိုရဲသဘောပိုက်ဒီပဲကလူတူအူအူရင်ဖွင့်နာမချေနှတ်ချက်တွေကိုပြောတာကိုအချိန်ပေးပြီးနားထောင်စီချင်တာကိုဆိုလိုတာဖြစ်ပါတယ်ဒီခါတရံလေးရင်ထဲမှာခန်းစားရတာကိုကိုယ်ရင်ထဲမှာပဲမထားတော့ပဲဖွင့်ပြောလိုက်ရရင်တက်တာလေလို့ယူဆရတဲ့အချိန်မျိုးတွေမှာအခုလိုတူအူကိုနားထောင်စီချင်တဲ့သဘောရှိပါတယ်ဒီသုံးနှစ်ပတ်သက်လို့
As I have to tell you about my problems. I need to ask your advice, too.
Mary, go be your good cello, not on Bibala. Go ye petna rigu, be your bia chinuba. A janyane biba lu, donji mare, lu tibi yabare. Umago, not a cow nas in jaya.
Mary, please lend me your ear as I have to tell you about my problems. I need to ask your advice, too.
Go be your bianago, not on beaver, yimpuinago, sishishine, not on beaver, swing, idiom atonia, belubiomle.
Lend me your ear.
Loop yolu yavari, eragaro, digrimne, timpiagere, idiom atome pipari.
Dora Ladan season ten set at Manekin English Satting and that season when I sing a jarra piparation. A goose hella biro inga ninaga tolling it, diagonally line sunagango, pianle tolling bidoma piabare, good than you season ten set tavaration.
Mingla Bakmia, Ingani, Yava, and daily light season on the blue chuzuare, Tinglish or Sunima John Yagaro did. Tamaga, Minia, Hone, Tamaga, Song, Tekisa, Pipare. Nama Lula, Tamanwe, Jonda, Tamaga, Song, Piane, Saloiha, Lugani, Yuichere, and the Yasua Letama, Puyo, Tan Jelon Havare. Tessica, Tagada, Song, Miniama, Tamaga, Song, Sabuta, Yangan, Suaga, Jubangere, Poma. We were Muri, Chije, Portola, Biro, Kuro, Di Tamaga, Minia, Gisa, Tamaga, Musa, Dujama, Sunu, Tamini Javavi. Tamanwe, Tamaga, Minia, Hone, Patabiro, Russian, Mingayo, Blue Shivale, and Patabiro, Don't that Sunibu Pipare. အဓိကပါဝင်ဆွေးနွေးပြီးဘူးကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ကိုရန်အောင်ဖြစ်ပါတယ်ကိုရန်အောင်ဟာပြောမယ်ဆိုတော့ 87 ဟုတ်ကဲ့ကျွန်တော်ရှိပါတယ်ခင်ဗျာဟုတ်ကဲ့ကိုရန်အောင်ကြီးကျွန်တော်ခုနကကျွန်တော်စကားဆခင်လို့ပါပဲကျွန်တော်ဒီတမကမြေနီယာဟောင်းကိစ္စမှာဒီရောင်တိုင်းအစိုးရကြီးကအစိုးရအနေပြီးတော့အဲ့နေရာမှာတမကအဆောင်ဆောက်ဖို့အတွက်ကြိုးပမ်းခဲ့တာရှိပါတယ်ဒီပေါ်မှာဝေဖန်မှုတွေကြီးကျယ်ပေါ်ထွက်ခဲ့ပြီးတော့အဲ့ဒါကရာကြီးရန်သားသွားပြီးတော့အခုတော့တိုင်ပင်မှုတွေဆွေးနွေးမှုတွေလုပ် င်ကိုရောင်ရဲ့စိတ်ကူးလေးပေါ့ဘယ်လိုမျိုးပုံစံမျိုးနဲ့ဒါပြန်ဖြစ်လာလဲခင်ဗျာ
ဟုတ်ကဲ့ဒီလိုပြကျွန်တော်ကကျောင်းသမဂ္ဂကိုအရင်ရင်တုန်းကတော့ဗျာသမဂ္ဂကိုချူချခဲ့တယ်နောက်ပိုင်းအစိုးရတွေဆက်ဆက်ကလည်းသမဂ္ဂဆိုတာနဲ့အဲလူတွေရှုခဲ့တယ်နောက်ဆုံးကြာသေးခင်မှာသမဂ္ဂအဲဒီရင်းမြစ်မှာဒီတပ်ပင်တွေဆိုက်ခဲ့ပြီးသမဂ္ဂရဲ့ရုပ်ဆဲကိုပြည့်ရင်းအောင်လို့အများကြီးကြံစီခဲ့တာရှိတယ်တိလားအခုစေဝတ္တကနေပြီးတော့ဒီကျွန်တော်သမဂ္ဂတဲ့ကျွန်တော်သမဂ္ဂဆောက်ဝင်ပေါ်ထွန်းလာစီဟုဆိုပြီးတော့ဘယ်ဆူရမှာမှအခုမပြူခဲ့တဲ့အတိုင်းအတရားကိုသူဆောင်ရွက်ခဲ့တယ်ပေါ့နော်အဲ့တော့အခုနောက်ဆုံးကျွန်တော်နဲ့ဆွေးနွေးချက်အရဒီသမဂ္ဂဆောက်ဝင်ကိုဒီကျောင်းသားရိုးဆက်ပေါင်းများစွာနဲ့ဆွေးနွေးပြီးတဲ့အခါကျရင်တအားဆုံးအကောင့်ထက်ပေါ်စီခြင်းနဲ့ဆန္ဒကရှိနေရှိနေတဲ့အခါကျတော့ဟုတ်ကျွန်တော်တို့လည်းပြောပါတယ်ဆိုတော့ကျောင်းသားတွေလွတ်လပ်တဲ့သဘောဆန္ဒနဲ့အတူဒီကျောင်းသားတမကကြီးကိုပြန်လည်ပြီးဆောက်ဖို့ဆိုပြီးတော့အားကြောင့်ကျွန်တော်တို့ထက်ထက်ဝဝစပြီးတော့လှုပ်ရှားနေတဲ့အခြေအနေရှိပါခင်ဗျာ
โอเคปฐมตะเจนตรงก็รยังไดซุยะก็นี่ภิรจูบังเกราชื่อว่าเลยครับไอ้พวกมากูยังนูเลยจาอยู่มาบ่วิบันหมู่ฤทธิ์ผิดละเลยตมกมีเนียพอมาตรุสอบผู้ตะจูบังเนี่ยกูก็อะไม่ผิดตอบ่เนาะอะร่อเลชิอาพี่กูยังฉี่แต่ที่อเมือดาติมุสีพั่วจอกก็ก็ดันได้ปัดตะลุบลูตบอราชื่อว่าละครับ
โหตรุก็เลยจนเทนเลยครับโหเตียวเวนไม่ทุบเปลี่ยนแม้ที่จนตมกโหที่เคสเสร็จผิดตังเกยจะเลยที่เจ้าหน้าฤทธิ์ตบอสันนะเนี่ยလွတ်လပ်တဲ့သဘောဆန္ဒနဲ့ဒီကျွန်တော်တို့ကဒီကျွန်တော်တို့ကဒီရှင်းလင်းဖွံ့ဖြိုးရေးနဲ့ဒီတက္ကသအကျောင်းဝင်ပေါ်ထွန်းရေးအတွက်သူတို့ဆန္ဒရှိပါတယ်ခင်ဗျာနောက်တစ်ခါအဲဒီပြောင်းလို့ဆိုရကလည်းဒီအစောက်ဝင်ပြန်နေတစ်ချောက်ဖို့အတွက်ဒီငါးပြည်လျံပေါ့နော်ခွင့်ပြုကြပြီးလည်းဖြစ်ပါတယ်ဒါတနည်းအားဖြင့်တော့အဲကျော်ကူရပါစေသလိုတမကရဲ့ရည်တည်မှုနဲ့ဖြစ်ပြီးမှုကိုအတိမတ်ပြည့်တဲ့သဘောလို့ကျွန်တော်ယူဆပါတယ်။ဒါကြောင့်မလို့ကျွန်တော်အနေနဲ့လည်းအဲတစ်ဖက်ကအဲဝေဖန်ပြောဆိုမှုလည်းရှိပါတယ်။တို့တစ်ဖက်ကလည်းဒီတမကကြီးအစောဝင်အများဆုံးပေါ်ထွန်းလာပြီးဘူး။ NIR အဲပြောရှင်းတကြကလည်းဆန္ဒပြတဲ့လူလည်းရှိပါတယ်။ကျွန်တော်တို့သဘောကတော့အဲဒီအခုလက်ရှိဒီအမျိုးသားပြည်နယ်ဥပဒေမှာဒီတမကကြီးရဲ့ရည်တည်ခွင့်တွေကိုတို့တွေစက်သတိရေးသားရလို့ကျွန်တော်သိရှိရပါတယ်။အဲ့တော့ဥပဒေပြီးတော့မှတမကစောက်မလားတမကစောက်ပြီးတော့မှဥပဒေလုံးလားဆိုတော့ကျွန်တော်သဘောကတော့ဒီကိစ္စနဲ့ရက်ကပြန်ယူသွားမယ့်အခြေအနေရှိပါတယ်။ဒါကြောင့်ဆိုဥပဒေပြီးတော့ကြောင့်မှအချိန်ကကျွန်တော်ထင်တာကပို့ပြီးတော့ကြာတတ်တဲ့သဘောကရှိပါတယ်။အဲ့တော့ဥပဒေပြီးတော့တမကအဆောင်စောက်မယ်ဆိုရင်ကြာမှာဖြစ်တယ်လို့တမကစောက်ဖို့ပြီးတော့မှဥပဒေပြီးမှဆိုတော့ကြာတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ကတော့ကျွန်တော်သဘောကတော့နှစ်ခုလုံးဒီကိစ္စရတဲ့လုံးအောင်လို့ကျွန်တော်ကတော့ယူဆပါတယ်ခင်ဗျာ
ကိုရအောင်လေလိုက်မပါခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကုတင်ရေးကိုဖိတ်ခေါ်ချင်ပါတယ်ကုတင်ရေးကတော့ဘခုနာကျွန်တော်မိတ်ဆက်ထားလို့ပဲဘဂဒါခေါင်းဆောင်ဟောင်းတယောက်ဖြစ်ပါတယ်88မျိုးဆက်ကပါကုတင်အေးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ကုတင်ခုနကတော့ကုရအောင်ဆွေးနွေးတော့လဲကြားပြီးပြီးတော့အဲ့တော့ကုတင်ရေးရဲ့သဘောထားလဲသိချင်ပါတယ်ခင်ဗျာအဲ့တော့ဒီတမကမြင်းနေဟောင်းကိစ္စနဲ့ပတ်သက်လို့တမကနဲ့ပတ်သက်လို့ပေါ့
ဟုတ်ကဲ့ဟိုကျွန်တော်တမကအဆောက်အဦးနဲ့ပတ်သက်လို့ကတော့ဗျာကျွန်တော်တို့ကပြန်ဆောက်ခြင်းလဲဆိုတဲ့ဟိုသဘောထားကတော့ကြိုဆိုရမယ့်သဘောထားပါပဲကျွန်တော်တို့နှစ်လပိုင်း26ရက်နေ့မှာโอเคဆူနီဝဲဆူနီโอเคဆူနီဝဲဆိုတာဒါ1953ကနေ2019ကျောင်းသားတမကမျိုးဆက်အားလုံးပါဝင်တဲ့ဆူနီဝဲပေါ့အဲ့ဆူနီဝဲကနေလေကျွန်တော်တို့ကဘယ်လိုဖော်ပြထားလဲဆိုတော့ထုတ်ပြန်ချက်ထုတ်ပြန်ထားပါတယ်အဲ့မှာပြည်သူရွေးချယ်တင်မြှောက်တဲ့အစိုးရအဖွဲ့လက်ထက်မှာဒီဖြူဖြက်ခံတဲ့ကျောင်းသားတမကအဆောက်အဦးကိုပြန်ဆောက်ချင်တယ်ဆိုတဲ့အားထုတ်မှုကစိတ်မြတ်ကောင်းမွန်တဲ့လုံဆောင်မှုတစ်ခေတ်ဖြစ်တစ်ခုဖြစ်အတိအမှတ်ပြုပါတယ်ဆိုကျွန်တော်တို့ဖော်ပြထားပါတယ်ဒါမှမဟုတ်ကျွန်တော်တို့ကဆောက်ချင်တယ်ဆိုတာကိုကျွန်တော်တို့ကြိုဆိုရမယ့်သဘောထားပါပဲဒါပေမဲ့ပြန်ဆောက်ချင်တဲ့သဘောထားကကျွန်တော်မြင်မှာတော့ဒါရူးရှင်းပံကန်တဲ့သဘောထားဖြစ်အကောင်းဆုံးပါပဲပြီးတော့ကျွန်တော်တို့ကဆောက်ဦးကိုပြန်ဆောက်ချင်တာရူးရှင်းပံကန်တဲ့သဘောထားဖြစ်ကြောင်းကိုဖော်ပြနိုင်တဲ့အချက်၃ချက်ရှိတယ်လို့ကျွန်တော်တို့မြင်တယ်ဗျအဲ့ဒါကတော့နံပါတ်၁ကတော့ကျွန်တော်တို့ကအဆောက်ဦးရဲ့တမိုင်းတံမိုးကိုဖော်ထုတ်ပြီးတော့အဲ့ဒီတမိုင်းတံမိုးကိုအတိအမှတ်ပြုကြောင်းဖော်ပြတဲ့အချက်တော့ပါရမယ်ကျောင်းသားသမဂ္ဂဆောက်ချင်တဲ့ဆိုရင်ပေါ့ပြီးတော့နံပါတ်၁ကတော့ကျောင်းသားသမဂ္ဂအဆောက်အဦးရဲ့အသက်ဝိညာဉ်ဖြစ်တဲ့ဗကသမများအဖွဲ့ချုပ်နဲ့ကျောင်းသားသမဂ္ဂတွေဟာဒီမိုကရေစီစံနှုန်းတွေနဲ့အညီလွတ်လပ်စွာရပ်တည်ခွင့်လှုပ်ရှားခွင့်ရှိရမယ်နော်ဒီနှစ်ချက်အပြင်ကျွန်တော်တို့ကိုယ်လေးကြုံရတဲ့အတွေ့အကြုံကဒါနံပါတ်၃အချက်ကိုကျွန်တော်ထည့်ပြောရတာပါဒါပါလဲဆိုတော့ကျောင်းသားသမဂ္ဂအဆောက်အဦးတို့ဆောက်ချင်တယ်ဆိုရင်အဲ့ဒီဆောက်လို့ရကိစ္စအဲ့ဒီကျောင်းသားသမဂ္ဂအဆောက်အဦးဆောက်လို့မဲ့ခေတ်ကာလအခြေအနေတရားမှာရှိနေတဲ့နိုင်ငံရေးရည်စည်းကြောင်းအပေါ်မှာထိကိုက်အားပြုတ်စီမဲ့သဘောမျိုးတော့မဖြစ်စေရပါဘူး။ဒါပါကြောင့်ပြောလဲဆိုတော့ကျွန်တော်1988ဖျက်ဆန်းခဲ့ရတဲ့အတွေ့အကြုံမှာရှင်လင်းလုံးဒီမိုကရေစီအရေးတော်ကြီးဖြစ်နေတဲ့ကာလမှာသမ္မတဒေါက်တာမောင်မောင်ကကျွန်တော်တို့အဲ့ဒီမှာဘက်ကတမရအဖွဲ့ချုပ်ကျွန်တော်တို့တာဝန်ယူနေတဲ့အချိန်ပေါ့ဗျာ။ကျွန်တော်တို့ဘက်ကတမရအဖွဲ့ချုပ်ကိုကမ်းလှမ်းမှုရှိလာတယ်။တော့ကျောင်းသားသမဂ္ဂအဆောက်အဦးကိစ္စနဲ့ပတ်သက်လို့အဲ့ဒါကြုံတွေ့ရတဲ့အဖြစ်အပျက်တစ်ခုပါ။အဲ့ဒီတော့ဒေါက်တာမောင်မောင်ရဲ့ကမ်းလှမ်းချက်ကိုကျွန်တော်တို့ငင်းခဲ့တယ်။အဲ့တော့ငင်းနေတာအဲ့ဆိုတော့ကျွန်တော်ပြောတဲ့နံပါတ်3ချက်ရှိနေတဲ့နိုင်ငံရေးရည်စည်းကြောင်းနဲ့အဓိကသက်ဆိုင်နေအဲ့ဒီရည်စည်းကြောင်းအတိုင်းကနေကျွန်တော်တို့ဖယ်ထုတ်မဲ့ကိစ္စဖြစ်နေလို့ငင်းနေတယ်။ဒါကြောင့်လဲဒေါက်တာမောင်မောင်ကခြေကင်းလက်ကင်းသားတဲ့တနေ့မှာကျောင်းသားသမဂ္ဂအဆောက်အဦးကြီးကိုပြောပါပါကြီးအုံငင်းချကြပါတော့လို့တိုင်းပြည်ကိုထုတ်ပြောခဲ့ရတာမျိုးဖြစ်သွားတာ။ဒါပေမဲ့ဒီနေ့အချိန်ဒီမှာတော့အားလုံးရဲ့သဘောထားအတန်တွေကိုပြန်နားထောင်ဖို့ဝိုင်းစဉ်းစားကြဖို့အမှတ်ကန်ဆုံးသဘောထားတစ်ခုကိုရှာဖွေနိုင်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့အဲ့ဒီမှာကျွန်တော်သတိထားမိလို့ဆွေးနွေးကြတယ်ပြောကြဆိုကြတယ်ဒီမှာယူဆ3မျိုးရှိတယ်လို့ကျွန်တော်သိထားပါတယ်ပထမတစ်ခုကတော့ တမကဆောင်ကိုဆောက်လုပ်ဖို့ကိစ္စပေါ့နော်တမကဆောင်ကိုဒီအမြင်ကြီးအောင်ပါပဲနောက်ဒုတိယချက်ကတမကဟောင်းဆောက်လုပ်လို့ပဲတမကနဲ့ပတ်သက်လို့တရှိမှုနဲ့ပတ်သက်လို့တရားဝင်လုပ်ပေးဖို့ဆိုတဲ့ဟာမျိုးပေါ့နောက်တတိယချက်ကတော့နည်းနည်းလေးတို့ကတော့ပြင်းထန်တယ်တမကဒီရဲ့တရှိမှုကိုအသေးမှပြုတ်ပြီးတော့မှပဲတမကဆောင်ဆောက်တင်နေပေါ့နော်အခုချိန်မဖြစ်သင့်ဘူးဆိုတဲ့အယူဆမျိုးရှိပါတယ်ကိုတင်ဤကောတူးချင်းဆန္ဒဘယ်လိုရှိပါလဲ
ကျွန်တော်တူးချင်းကတော့အဲ၃ချက်မို့၄ချက်ရှိတာဗ
ျဟုတ်ကဲ့
အဲတစ်ချက်အဲ့မှာကြံနေရလို့ကျွန်တော်မြင်တယ်အဲ့ဒါကတော့ဘာလဲဆိုတော့ကျောင်းသားဟိုကျောင်းသားတမကအစော်အုပ်တစ်ခုဆောက်ပြီးတော့ကျောင်းသားတမကတွေနဲ့ဘက်ကတမကအဖွဲ့ချုပ်နဲ့ဆုတ်ရှားခွင့်မရှိဘူးဆိုရင်အဲ့ဒီအစော်အုပ်ကြီးကအစော်အုပ်တွေကြီးပဲဖြစ်နေမှာပဲဟုတ်တယ်ဟုတ်လားဒီတော့ကျွန်တော်အမြင်ကတော့ကျွန်တော်နံပါတ်၄ချက်ကဘာဟာလဲဆိုတော့ကျွန်တော်တို့ကကျောင်းသားတမကတွေဘက်ကတမကအဖွဲ့ချုပ်နဲ့ကျောင်းသားတမကတွေရဲ့ရက်တိဆုတ်ရှားခွင့်ဆိုတဲ့မူကိုစုပ်ကန်ပြီးတော့ကျောင်းသားတမကအဆောက်အဦကိစ္စကိုစကားပြောသင့်တယ်ဆိုတာအချက်တစ်ချက်ပါတယ်ဆိုကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ကိုတင်ရောကကိုရန်အောင်ကိုလီလိုင်းပေါ်မှာခဏလေးနေပြီးပါကျွန်တော်အတာဖိုင်တစ်ခုဖွင့်ကြပါတယ်ကိုကတော့အဲ့ဒါကတော့ဒီဥလှရွှေပါဥလှရွှေဆိုတာကတော့နောက်ဆုံး1962ခုနှစ်တက္ကသဆောင်ဖြူခါတဲ့အချိန်မှာနောက်ဆုံးကြန့်ခဲ့တဲ့ခေါင်းဆောင်မျိုးဆက်ထဲကတူဦးဖြစ်ပါတယ်ဥလှရွှေရဲ့အတာဖိုင်သူ့ရဲ့သဘောထားကိုနားဆင်ကြည့်အောင်ပါ
ကျွန်တော်ကတော့ဆောက်လို့နေပါတယ်တို့ပြောကြဆိုကြကြမှာဒီနေ့တွေကတောင်းဆိုကြတာနှစ်ခုပဲတောင်းသမားလိုရက်ဆိုခေါ်ပြုကိုအရင်ပေးပါပေးပြီးပြီးမှာကျောင်းသမားအစားဥဆောက်ဖို့ကြောက်ပြောပါလို့ကလေးတွေတော်တာအဲ့လိုရှိတယ်အဲ့တော့ပုံကိုရပြောရင်လေဟာအစင်းလေအဲ့ဒီကလေးတွေတော်တာနဲ့အင်လိုက်ဖြစ်တယ်ဘာလို့ဖြစ်စီခြင်းလဲဘာဖြစ်လို့ကိုဒီမှာတဏ္ဍာရလို့ထောက်ခေါ်နေတဲ့ဓမ္မကြီးကလည်းရောက်လာပြီကွာဘာဖြစ်လို့ကန့်သက်တွေတားကြီးတွေပိတ်ဆို့တွေလုပ်နေမှာလဲ
ဒီမြေနေရဟောင်းနဲ့ပတ်သက်လို့ရောတမကအဆောက်အုံကိုမြေနေရဟောင်းမှာစောက်တင်လားမစောက်တင်လားမြေနေရဟောင်းနဲ့ပတ်သက်လို့ရောအငဲ့သဘောရဘူးလို့ရှိတယ်ခင်ဗ
ျဒီညမှာဘုံကကြီးနေတဲ့ကျောင်းသားတမကအဆောက်အုံဒီဇိုင်းအတိုင်းစောက်ဆောက်ပြီးတော့အဲ့ဒါမြန်မာနိုင်ငံကျောင်းသားလှူရှားမှုသမိုင်းပြတဲ့ပြင်နေတာအဲ့ဒီတက်ကူကျောင်းသားတမကကိုကြီးတွေမှာဘယ်နာမှာပဲအဆောက်အုံကြီးကြီးစောက်စောက်အကျယ်ကြီးပါဟာလားကျောင်းသားတမကအဆောက်အုံစောက်ဖို့နေရဟာလားကျောင်းသားတမကဆိုငါတို့ဘောရီငါတို့လက်စီအဲ့ဒါငါတို့ရဲ့ချစ်တီမုန်းနေကွာတန်းကျိုးကအဲ့ဒါသူကစဉ်းစားလိုက်တာဒါကပါမယ်နဲ့ခေတ်စခုလောက်ပြင်နေမယ်ဒီလိုသဘောထားတာမြန်မာနိုင်ငံကျောင်းသားလောက်ချမှုသမိုင်းကျတဲ့ပြင်နဲ့တိုက်တဲ့အမှတ်တမ်းနဲ့လို့ပါအမှတ်သားလေးနဲ့ရှိနေချင
်းဟုတ်ကဲ့ဒါကတော့ဥလှရွှေရဲ့သဘောထားသူ့ရဲ့မြင်ပါကိုရအောင်ခုနကဥလှရွှေသဘောထားကြားမိမယ်ထင်ပါတယ်သူကတော့မြင်းနေရာဆောက်အုံးမှာသမိုင်းဝင်ဆိုတဲ့ဟာမျိုးဖြစ်တင်ပါတယ်ဆိုတာသူ့ယူဆပါကိုရအောင်သဘောထားဘယ်လိုရှိပါလဲခင်ဗျသူ့ပေါ်သူ့သဘောထားပေါ်မှာ
မောင်မတိတ်ပြီးထူးကြရကိုရအောင်ဆန္ဒမရှိပါဘူးမရှိပါဘူးဟိုဒါလည်းလက်ခံနိုင်ကြတစ်ချက်ပေါ့နော
်ဟုတ်ကဲ့
ဆိုတော့ကဟိုကတော့ယူဆအဲ့ဒီဆောင်မစီပိုင်းမှာတခုတချို့တလေကတော့အဲ့ဒီရင်းမြမှာမစောက်ကြည့်ဘူးတချို့တလေကတော့ရင်းမြို့ကဒီတိုင်းထားပဲထားပြီးတော့မကျွန်တော်တမကစောက်ကိုအဲ့ဒီဝင်းထဲမှာကြည့်စီတော့ချားတင်နေတော့ဖြစ်စီဆိုတော့ဟိုဒီအတွက်ကိုကျွန်တော်ကဖြူထူးငင်းပွားစေမလိုဘူးလို့ထင်တယ်လေဟိုအရှင်းပြပါတယ
်ဟုတ်ကဲ့
အရှင်းပြပါတယ်အခုကဟိုကျွန်တော်တို့ဘယ်လိုရှေ့ဆက်ပြီးတော့ဟိုပူပေါင်းဆောင်ရွက်ကြအောင်လေပေါ့နောက်တစ်ချက်ကရေးကြီးတာကအခုကျွန်တော်တို့စပြီးဆွေးနွေးတယ်ပေါ့နော်အခုမှစပြီးစာလောက်ခါကြပေါ့အဲ့တော့အခုမကြခင်မှာပဲဒီလေယာအနှံ့ပြားကကျွန်တော်ရဲ့နောင်တော်ညီတော်တွေအကုန်လုံးကိုဖိတ်နေရဖိတ်လို့တော့ဖိတ်စာလည်းစီစဉ်နာပြီပေါ့နော်အဲ့ဒီကနေသူတို့ရဲ့သဘောထားတွေကျွန်တော်ယူမယ်အကောင်းဆုံးဖြစ်အောင်ကျွန်တော်ဆောင်ရွက်ကြမယ်လို့လည်းကျွန်တော်ဆုံးဖြတ်ထားပါတယ်ခင်ဗျာ
ကျွန်တော်အခု threshing တူလေလိုင်းပေါ်မှာရှိပါတယ်သူကပါဝင်ဆွေးနွေးမင်းများလူလို့ပါတယ်ဥတင်ဝင်းသိန်းကြားပါလားခင်ဗျာဥတင်ဝင်းသိန်းဆွေးနွေးလို့ရပါတယ်ကုတင်ရေးရှိပါတယ်ဥရအောင်ရှိပါတယ
်ဟုတ်ကဲ့ခင်ဗျာဟိုကျောင်းနဲ့ဆိုပြောကြတာနဲ့ကိုဟုတ်လားကိုတည်းပြောကြတာအားလုံးကဒါသိရထားပြကြကြပါတယ်နောက်တစ်ခုကကျွန်တော်တို့ကဒီဟုတ်လားကျောင်းသားတပ်မကအဆောင်ရှိတာကနိုင်ငံတော်မှာကျွန်တော်လွတ်လပ်ရေးတော်ကယူခဲ့တဲ့ခေါင်းဆောင်ကြီးတွေတက်ခဲ့နေရဆိုတော့ဒါသမိုင်းဝင်ဆောင်ဆိုဒီဒီပုံကြီးရရှိရဆိုတာလက်ထက်မှာဒီကိစ္စကဟုတ်လားအကောင်းတဲ့ဘက်ကကျွန်တော်တို့မြင်ရမှာဒါလို့လေယာဉ်ရောကျွန်တော်တို့ကဟိုစက်မချက်ဆိုတာတော့မထားတတ်ပါဘူးဒါလို့ဆိုတော့အရေးကြီးတာဒီသမိုင်းအဆောင်ကိုအစိုးရဆိုက်ခွင့်ပေးလို့ဟုတ်လားကျောင်းသားတမကအပေါ်ဝင်နေတဲ့60-40ပြည်နဲ့လူရက်တူတွေနဲ့ဖွဲ့စည်းပြီးတော့မှဒါကိုပြန်ပြီးတော့မှဟိုကျွန်တော်တို့အကောင့်တွေခေါ်ရစရာဟာဟုတ်လားဖြစ်ဖြစ်ပါတယ်သမိုင်းကျော်လည်းမှတ်တမ်းအနေနဲ့ရှိနေပါတယ်ဒီမှာလည်းဒီလောက်ပဲသိနေကြပါလိမ့်မယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ဆိုတော့ဆွေးနွေးသူ့ရဲ့အမြင်ကိုပြပို့ထားတာဦးကျော်သူ့ရဲ့တန်ဖန်ရှိပါတယ်မဆမှုရင်တစ်ချက်ဖွင့်ပြပါ
သမိုင်းဝင်အဆောက်အဦမှန်သမျှအစ်စ်ပြန်မဆောက်ဖက်လက်ရှိအတိုင်းထိမ့်သိမ်းဆောက်ရှောက်ထားတဲ့နာသဘာဝကြပေမဲ့ကျောင်းသားတမကလူသမိုင်းကိုဖျောက်ဖျက်ပြစ်ဖို့ဖြည့်ဆည်းခံရတဲ့အဆောက်အဦကိုတော့လက်ရှိနေရာမှာပဲပြန်လည်တိဆောက်တင်ပါတယ်ခေတ်ဆက်ဆက်အကြောင်းကြောင်းပျက်စီးသွားတဲ့အဆောက်အဦနေရာတွေမှာမူလထက်ပိုကောင်းတဲ့အဆောက်အဦတွေကိုပြန်လည်တိဆောက်ကြစမြဲပါလဲကျသွားတဲ့နေရာမှာပြန်လည်ကုန်ထနိုင်ခြင်းလောက်ဂုဏ်သိက္ခာတက်စရာအကြောင်းမရှိပါဘူးခုလည်းကျောင်းသားတမကအဆောက်အဦကြီးကိုမူလနေရာမှာတိဆောက်ပြနိုင်ခြင်းနဲ့ကျောင်းသားတွေရဲ့ခုံကိုပြန်လည်မြင့်တင်ပေးရမှာပါဘာသာရေးဆိုင်ရာအဆောက်အဦတွေကိုတော့အများဝိုင်းဝန်းတိဆောက်ခဲ့နိုင်ကြသေးရင်မ မြန်မာနိုင်ငံသူ့ကျွန်းဖွားလွတ်မြောက်ဖို့ကိစ္စရပ်ကြီးမှာအဓိကအခန်းကပါဝင်ခဲ့တဲ့ကျောင်းသားတွေရဲ့ဘူမိနဲ့တန်အဆောက်အဦကြီးကိုနောက်သားစဉ်မျိုးဆက်ပြန်လည်ဂုဏ်တက်နိုင်အောင်ကြီးကြပ်ခမ်းနားစွာနဲ့အားလုံးဝိုင်းဝန်းတိစောက်ပြတင်ပါတယ်။ဒါမှသာဥဆောင်ပြီးပြန်လည်တိစောက်ခွင့်ရခဲ့သူတွေဖို့တာဝန်ကျေးမှာပါ။ပြန်လည်တိစောက်ပြီးတဲ့တမိုင်းဝင်နေရာကနေအခြေပြုပြီးတော့အနာဂတ်မှာထွက်ပေါ်လာမယ့်ကျောင်းသားတွေဖို့ကျောင်းသားတွေရဲ့တမိုင်းမှတ်တမ်းတွေကိုဆက်လက်ရေးထိုးသွားကြရမှာပါ။တစုံတူးရဲ့ပြောကကြောင့်အခြားတင်နေရာကိုပြောင်းရှိသွားခဲ့ရရင်မြို့ပြင်ထုတ်ခံရတဲ့တက္ကသိုလ်ကောလိပ်တွေအဖြစ်မျိုးကိုဆက်ရောက်သွားသလိုပဲခံစားကြရပါလိမ့်မယ်။ပြန်လည်ဆောက်လုပ်တဲ့ကျောင်းသားတမကရဲ့အထက်တစ်ထပ်မှာတော့ကျောင်းသားတမကအစာဦးဟောင်းရဲ့ခန်းနာလာတဲ့ပုံစံငယ်နဲ့ပြာခန်းတစ်ခုကိုထည့်သွင်းပေးတင်ပါတယ်။ဖြက်စည်းခံရတဲ့နေရာကိုနောင်လာနောက်သားတွေအတွက်အညှို့အတေးတွေနဲ့ချန်ထားခဲ့မယ်အစားဘယ်လောက်ပဲဖြက်စည်းခံရပါစေပြန်လည်ခေါင်းထောင်ထလာနိုင်တဲ့ပြရုပ်တစ်ခုဖြစ်ပေးထားတင်ပါတယ်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ချိုးပေးစာတွေပြပို့တာရှိပါတယ်။ဥညံခေါင်ဆိုတဲ့တော်တော်ရှင်ကတော့သူ Facebook ကနေပြီးတော့ကျွန်တော်တို့ဒီကသူ့ရဲ့အမည်ပြပို့ထားပါတယ်။သူရေးထားတာကတော့တမကတမန်ရဲ့ပုံရိပ်မပြတ်အောင်စဉ်းစားကြပါတဲ့နိုင်ငံနဲ့ဆိုင်တဲ့ကိစ္စဖြစ်ပါတယ်ခန်းစားချက်ကိုရှည်တမ်းမတင်ပြီးဖို့လိုပါတယ်တဲ့နောက်ဥုံတင့်ဆိုတဲ့သရရှင်ပြောတာကတော့နေရာတစ်ကပို့ပြီးတော့တင့်တော်မယ်ထင်ပါတယ်တမိုင်းဝင်မြေနေရာကနောင်လာနောင်သားတွေပြတ်တနိုင်ဖို့စနစ်တကျစီမံတင့်ပါတယ်တဲ့အမြင်တွေကတော့မျိုးမျိုးပါပဲဒီတမကဆောင်ကိစ္စနဲ့ပတ်သက်လို့အရင်တုန်းကပုံစံငယ်ထုတ်ထားတဲ့အဆောင်ဆောက်ဖို့အတွက်ကြိုးစားမှုတွေရှိတယ်အဲ့ဒါကရောအခြေအနေဘယ်လိုရှိလဲရပ်သွားပြီလားဒါမှမဟုတ်ဆွေးနွေးဖို့ရှိလား
ဒါနဲ့ပတ်သက်ပြီးကျွန်တော်ဆွေးနွေးပြီးပါတယ်ကျင်းပြီတဲ့ဆိုတော့တကယ်တကယ်ဒါကဒီတဲ့ကောင်းတဲ့အစောက်ဝမျိုးကြောင်းနိုင်တဲ့တဲ့မှာရှိရဆိုလို့ရှိရင်လေသူတို့ဒါကိုလက်ခံတယ်လို့အစိုးရပြောပါတယ်ခင်ဗျာပြီးတော့ဟိုတကယ်တလေကျတော့ကျွန်တော်အချင်းချင်းစကားမပြောပြတဲ့အခါကျတော့ဟိုကျွန်တော်ပြင်နေကြုံတွေ့ခဲ့ဘူးရေပေါ့နော်ဟိုဘယ်လိုလဲပါလဲပေါ့ဗျာတကယ်တမ်းတချို့အချက်လက်တွေရှိတာပြီးသားဖြစ်တယ်အဲ့တော့ဘယ်လိုလဲဖြစ်ဖြစ်ကျွန်တော်တို့ဟိုဒီဘုံမှာဟိုတဘောကွဲလမှုအနည်းငယ်ရှိကောင်းရှိနိုင်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့အားလုံးဘုနာလို့ပေါ့ဗျာဒီအနေနဲ့ပါစင်းတဲ့ဒီပုဂ္ဂိုလ်ကြီးကရှင်နေမှာသူတို့တွေစိတ်ထဲမှာဆွေးနွေးမခင်ဖြစ်နေရတာဗားရီလေကျွန်တော်မေးမယ်ပြီးတော့ကျွန်တော်တိတဲ့လောက်ကိုကျွန်တော်စိတ်ရှိလေးကိုရှင်းပြမယ်နောက်တစ်ခါအစိုးရကလိုအပ်တဲ့ကိစ္စတွေကိုလည်းကျွန်တော်တို့ကအစိုးရဆောင်ရွက်ထမ်းဖြစ်ပါတယ
်ဟုတ်ကဲ့
ကျွန်တော်တို့ကဝန်ဆောင်ရွက်တဲ့ကိစ္စတွေလည်းကျွန်တော်တို့ဆောင်ရွက်မှာဖြစ်တယ်လို့ကျောင်းသားတွေဘက်ကလည်းကိုယ့်ရဲ့အခွင့်အရေးကိုကိုယ်တစ်ခုတော့ရှိရပါဘူးဝန်နဲ့တိုင်းနဲ့ရဖို့ဆိုတာကအခုလက်ရှိနိုင်ငံရေးခင်းကျင်းကိုလည်းကျွန်တော်ပေးထားလို့မရဘူးဗျဆိုတော့ကျအခုမှဒီဘက်သမဂ္ဂဆိုတဲ့ဒီလုံးသမဂ္ဂနဲ့လုပ်ငန်းစဉ်နဲ့ပတ်သက်တာကြီးကျွန်တော်အခုမှဟိုခြေခြေပင်းကလေးဆောင်ရွက်ခွင့်ရတာ။အဲ့တော့တခါတလေကျတော့ဟိုကျွန်တော်လည်းသဘောပေါက်ပါတယ်။ဟိုရုပ်ချင်းမဖြစ်တဲ့အခါကျတော့စိတ်ထဲမှာလေမတက်မတာဖြစ်မှုကြီးကိုကျွန်တော်ရှော့ကြည့်နေတယ
်။
အခုလက်ရှိနိုင်ငံရေးခင်းကြီးကိုလည်းမျက်စိမပြတ်ဘဲနဲ့ကျွန်တော်စိတ်ရှိလက်ရှိနဲ့ကျွန်တော်သမဂ္ဂဒီဖွံ့ဖြိုးတိုးတက်ရေးနဲ့ရရှိရည်ရည်ရည်တက်ကိုအားလုံးပူပေါင်းဆောင်ရွက်ကြဖို့လိုလို့တော့ကျွန်တော်မြင်ပါတယ်ခင်
ဗျဟုတ်ကဲ့ခင်ဗျကျွန်တော် daily life အစီအစဉ်ချိန်ဆသွားလို့ပါပါဝင်ဆင်းရဲပေးတဲ့ဥယျာအောင်ဦးတင်နဲ့တော်ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျ daily life အစီအစဉ်ဒီမှာပဲကျန်တော့ပြန်ပြီးပါ
အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဒရိုက်ရီလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကနေပြီးတော့ဒီဒရိုက်ရီလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သောရရှိမြခင်ဗျာအမေရိကန် BNN နှစ်နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာနေပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်စ်နဲ့ BNN ကာကွယ်ရေးဝန်ကြီးတို့မကြသေးမီကတွေ့ဆုံကြရမှာနှစ်နိုင်ငံစစ်ဘက်ဆက်ဆံရေးတောင်တရုတ်ပင်လယ်ပြင်တွင်လွတ်လပ်စွာရေကြောင်းသွားလာရေးအပအဝင်ဒေသလုံခြုံရေးတို့ကိုအရှိန်မြှင့်ဖို့ဆွေးနွေးခဲ့ကြပါတယ်။နှစ်နိုင်ငံရေတပ်ပူးပေါင်းဆောင်ရွက်မှုကိုတိုးချဲ့တဲ့အနေနဲ့မကြသေးခင်ကအမေရိကန်လေရင်တင်တင်မော်ဒဇင် BNN နိုင်ငံကိုပထမအဦးအချိန်ဖြင့်တွားရောက်လဲပတ်ဖို့ခေါင်းဆောင်တို့သဘောတူခဲ့ကြတာဟာထူးခြားတဲ့အချက်ဖြစ်ပါတယ်။ဒါဟာ BNN စစ်ပွဲပြီးချိန်1985ခုနှစ်ကစပြီးပထမဆုံးအချိန်တွားရောက်မဲ့အစီအစဉ်လည်းဖြစ်ပါတယ်။ဒီလေရင်တင်သင်းမောတွားရောက်မဲ့ကိစ္စနဲ့ပတ်သက်ပြီးပြီးခဲ့တဲ့မေလက BNN ဝန်ကြီးချုပ်ငွေရင်ကျွမ်ဖတ်အင်ဂျီရောကိုလာရောက်စဉ်သမ္မတဒေါ်နယ်ထရမ့်နဲ့ဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်။ American BNN ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုမှာအာရှပစိဖိတ်နဲ့ကမ္ဘာလုံခြုံရေးအတွက်ပိုအရေးကြီးလာတယ်လို့ American ကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်တစ်စောင်မှာဖော်ပြထားပါတယ်။BNN လေကြောင်းထိန်းသိမ်းရေးစွမ်းအင်မြင့်တင်ရေးအတွက်ကမ်းဆောင်သင်္ဘောတစ်စင်းကိုမကြသေးခင်ကမှအမေရိကန်ကလွှဲပြောင်းပေးအပ်ခဲ့တယ်လို့ဆိုပါရယ်တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ရဲ့ရန်ဆောင်တဲ့အပြုမှုပြောဆိုတွေကြောင့်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့ပိုမိုလိုအပ်လာနေပါတယ်ဒီဒေသတွင်းမှာတရုတ် BNN နဲ့ကြံအရှိတောင်အာရှနိုင်ငံတွေမှာပင်လယ်ကျွန်းပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားမှုတွေရှိနေသလို ငါးဖန်းလုပ်ငန်းရေနံနဲ့တဘာဝဓာတ်ငွေတိုက်တွေအပါဝင်တယံဇာတအရင်းမြစ်တွေနဲ့ပတ်သက်လို့ရောရေချောင်းသွာလာမှုနဲ့ပတ်သက်လို့ပါအငင်းပွားမှုတွေရှိနေတာပါတောင်တရုတ်ပင်လယ်ပြင်တွင်ပိုင်ဆိုင်မှုအငင်းပွားမှုနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ရက်တီချက်တစုံတရာမရှိပေမဲ့လွတ်လပ်စွာရေချောင်းသွာလာမှုနဲ့ပင်လယ်ရေပြင်ကိုတရားဝင်အသုံးပြုနိုင်မှုအပါအဝင်နိုင်ငံတကာဥပဒေကိုလေးစားလိုက်နာရေးမှာတော့အမေရိကန်ပြည်ထောင်စုကစိတ်ဝင်စားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘက်ကနိုင်ငံတကာဥပဒေကိုချိုးဖောက်မှုတွေရှိလာနိုင်တဲ့ကိစ္စကိုလည်းအထူးစိုးရိမ်နေပါတယ်တောင်တရုတ်ပင်လယ်ပြင်အပါအဝင်အာရှပစိဖိတ်ဒေသတွင်အမေရိကန်တပ်ဖွဲ့တွေဟာနေ့စဉ်ပုံမှန်လှုပ်ရှားလျက်ရှိပါတယ်ဒီသွားလာလှုပ်ရှားမှုတွေအလုံးဟာနိုင်ငံတကာဥပဒေနဲ့အညီလှုပ်ဆောင်တာဖြစ်ပြီးအမေရိကန်ပြည်ထောင်စုဟာနိုင်ငံတကာဥပဒေကခွင့်ပြုသမျှပြန်တမ်းမှုခုံမောင်းမှုနဲ့အခြားလှုပ်ဆောင်ပွဲရာတွေကိုလှုပ်သွားမယ်ဆိုတာပြသနေပါတယ်အမေရိကန် BNN နှစ်နိုင်ငံဆက်ဆံရေးဟာတောင်တရုတ်ပင်လယ်ပြင်အတွင်းလွတ်လပ်စွာရေချောင်းသွားလာမှုအပါအဝင်နှစ်နိုင်ငံဘုံလုံးညုံရေးအတွက်ဆက်လက်တီးရှိသွားမှာဖြစ်ပါတယ်ဗီယက်နမ်နိုင်ငံနဲ့အာရှပစိဖိတ်ဒေသတွင်ကြီးမြင့်လာတဲ့ခေါင်းဆောင်မှုကိုကြိုဆိုကြောင်းဝန်ကြီးမက်ဒစ်ကပြောဆိုပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ဟာအမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်။ VOA မြန်မာဘိုင်းဗုဒ္ဓနဲ့မနေ့ပဲရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီဗုဒ္ဓနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုတော့ညနေ6နာရီခွဲနဲ့9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမဆုမြတ်မှုတင်ညာပေးပါမယ်ရှင်။
အာဖဂန်နစ္စတန်ကိုနောက်ထပ်တပ်သားဘလောက်ဆေးလွတ်မယ်ဆိုတာမဆုံးဖြတ်ရသေးဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်လုံခြုံရေးအတွက်အမေရိကန်ကဆက်ပြီးဆေးရေးထောက်ပံ့သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကြေညာခဲ့ပြီးတဲ့နောက်မှာဝန်ကြီး Mattis ကအင်္ဂါနေ့မှာအခုလိုပြောလိုက်တာပါ။ကြီးရည်လေးပူးတွဲဆေးဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Dunford နဲ့တိုင်ပင်ဆွေးနွေးနေပြီးတော့ဗိုလ်ချုပ်ကြီး Dunford ရဲ့အစီအစဉ်အပေါ်မှာအခြေခံလို့ဆုံးဖြတ်မှာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးကပြောပါတယ်။မြောက်ကိုရီးယားအစိုးရလုပ်နေတဲ့နျူကလ িয়ার နဲ့မဆောက်သုံးလက်နက်အစီအစဉ်တွေအတွက်ဝင်ငွေရအောင်လို့မြောက်ကိုရီးယားနဲ့စီးပွားရေးလုပ်နေတယ်လို့ဆိုရဲတရုတ်နဲ့ရုရှားလူပုဂ္ဂိုလ်တွေကုမ္ပဏီတွေကိုအမေရိကန်အစိုးရကအင်္ဂါနေ့ကအရေးယူတန်းခတ်လိုက်ပါတယ်။ကုမ္ပဏီ10ခုနဲ့လူပုဂ္ဂိုလ်6ယောက်တို့ဟာမြောက်ကိုရီးယားအစိုးရဝင်ငွေရအောင်လုပ်ပေးနေတယ်လို့အမေရိကန်ဗန်နာရီဌာနကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားစွမ်းအင်ကဏ္ဍမှာအတူတွဲလုပ်နေလို့အစောပိုင်းတည်းကအရေးယူတန်းခတ်ခံထားရတဲ့ကုမ္ပဏီတွေကိုအခုအရေးယူလိုက်တဲ့ကုမ္ပဏီတွေနဲ့ကုမ္ပဏီအကြီးအကဲတွေကဆက်ပြီးတော့စီးပွားရေးလုပ်နေတာဖြစ်ပါတယ်။မြောက်ကိုရီးယားအပေါ်အရေးယူပိတ်ဆို့ထားမှုတွေရှောင်တိမ်ပြီးတော့စီးပွားရေးလုပ်နိုင်အောင်ကူညီပေးခဲ့တဲ့ကုမ္ပဏီတွေကိုလည်းအမေရိကန်တရားရေးဌာနကဒေါ်လာ70သန်းရောကြီးပေးဖို့တရားစွဲလိုက်ပါတယ်။မလကရေလက်ကြားနားမှာတင်းနာနေတော့ကအမေရိကန်ရေတပ်တင်းမောတိုက်မိမှုအတွင်းမှာတေဆုံးသွားတဲ့ရေတပ်သားတွေအတွက်ဝန်ထဲကြောင်းအင်ဂျီရောကကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။ကြာဆုံးသွားတဲ့ရေတပ်သားတွေရဲ့မိသားစုဝင်တွေနဲ့မိတ်ဆွေတွေအတွက်ဆုတောင်းမေတ္တာပို့တဲ့အကြောင်းကြီးညာချက်ထုတ်ပြန်ခဲ့တာပါ။ပျောက်ဆုံးနေတဲ့ဒီအမေရိကန်ရေတပ်သားတွေကိုကူညီရှာဖွေပေးနေတဲ့မလေးရှားကယိုရန်ဆောင်တပ်ဖွဲ့မလေးရှားရေတပ်နဲ့စင်ကာပူရေတပ်တို့ကိုလည်းကျေးဇူးတင်ကြောင်းအင်ဂျီရောရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရေနံနင်းသင်းမောနဲ့တိုက်မိခဲ့တဲ့ USS John S. McGain စစ်သင်းမောကြီးရဲ့ရေဝင်နေတဲ့အခန်းထဲမှာအလောင်းတွေကိုရေငုပ်ရှာဖွေနေသူတွေတွေ့ရှိခဲ့တယ်လို့ American ရေတပ် Pacific ဒေသရေတပ်မဟာကရေတပ်ဗိုလ်ချုပ်ကြီး Scott Sif ကတနင်္ဂနွေကပြောကြားခဲ့ပါတယ်။နေပြည်တော်မှာရောက်နေတဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌ Mr. Kofi Annan ဟာအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်အမတ်တွေနဲ့ဒီကနေ့တွေ့ဆုံဖို့စီစဉ်ထားပါတယ်။ရခိုင်ပြည်နယ်ကလူမှုအတိုင်းဝိုင်းတွေကြားမှာငြိမ်းချမ်းစွာနေထိုင်နိုင်ပြီးတော့ဖွံ့ဖြိုးတိုးတက်စေရအတွက်အကြံပြုချက်အစီရင်ခံစာထုတ်ပြန်ဖို့အတွက်ကုလသမဂ္ဂတွင်းမှုချုပ်ဟောင်းလည်းဖြစ်တဲ့ Mr. Kofi Annan မြန်မာနိုင်ငံမှာရှောင်းနေတာဖြစ်ပါတယ်ရှင်
။သတင်းချင်းချက်ကိုမဆုမြတ်မွန်တင်ညာပေးခဲ့တာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ကျွန်မရှားဖောင်းပါဒီမနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါရှင်။ VOA American သံမနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.